ပြီးခဲ့တဲ့အပတ်ကစပြီးတော့ကျွန်တော်တို့ခေါင်းစဉ်လေးတစ်ခုပေါ်မှာအခြေခံပြီးနှုတ်ဘက်တော်နဲ့အသက်တာပေါ်မှာပြန်လည်ပြုပြင်လေးရှိတယ်။အဲခေါင်းစဉ်လေးကအမာရွတ်ဆိုတဲ့အရာဖြစ်တယ်။အမာရွတ်ဆိုတာနေရင်ထိုင်ရင်ခန္ဓာကိုယ်ပေါ်မှာမရောက်လောက်လူတိုင်းမှာအမာရွတ်ဆိုတာရှိပါတယ်။ကြီးတာသေးတာလွဲလို့အမာရွတ်ဟာဘယ်ကရတာလဲဆိုရင်ဒဏ်ရာကနေအမာရွတ်ဖြစ်ပြောင်းလဲသွားတာဖြစ်တယ်။ခန္ဓာကိုယ်မှာရည်ရွယ်ပဲဖြစ်စေမရည်ရွယ်ပဲဖြစ်စေအမတ်တမဲပဲဖြစ်စေတော့ဒီမတော်ဆပဲဖြစ်စေရလာတဲ့ဒဏ်ရာဟာတဖြည်းဖြည်းနဲ့ကျက်သွားတယ်ပျောက်သွားပြီဆိုရင်ခန္ဓာကိုယ်ပေါ်မှာအကြီးအသေးအရွယ်အစားပမာဏမူတည်ပြီးတော့အမာရွတ်နေနဲ့ကျန်ခဲ့ကြတယ်ဆိုတော့ဒီနေ့မြင်သားရဲ့ညမှာအမာရွတ်ရှိလို့မမြင်သားရဲ့ညမှာလည်းအမာရွတ်တွေရှိတယ်။ဆိုလိုချင်တဲ့အရာကဒီမြင်ရတဲ့ခန္ဓာကိုယ်ပေါ်မှာအရေးပြားပေါ်မှာအမာရွတ်တွေရှိလို့ဘဝရဲ့အစိတ်ပိုင်းတွေမှာမမြင်ရတဲ့နေရာအထူးဖြစ်အတွင်းစိတ်အတွင်းနှလုံးသားထဲမှာလည်းအမာရွတ်တွေရှိတဲ့လူကရှိတယ်၊ကျန်တဲ့လူလည်းကျန်တာဖြစ်တယ်။အဲ့တော့ရှင်းပြောရဲလူတိုင်းဟာအဲ့အမာရွတ်ဆိုတဲ့အရာကိုမလိုချင်ကြပါဘူး။ခန္ဓာကိုယ်ပေါ်မှာမလိုချင်စိတ်ထဲမှာလည်းမလိုချင။ဘာကြောင့်လဲဆိုတော့ကျွန်တော်ရှိရမယ့်နေရာမှာအဲ့အမာရွတ်တစ်ခုရှိနေတဲ့အခါမှာအလှပြတ်လို့ဖြစ်တယ်။ရှက်စရာလို့ဖြစ်တယ်သိငယ်စရာလို့ဖြစ်တယ်နော်အားငယ်စရာလို့ဖြစ်တယ်ဒီအမာရွတ်ကြောင့်လူရောမတိုးရတာဖြစ်တယ်မြို့ဆုံပေါ့ခန္ဓာကိုယ်မှာရှိတဲ့မြင်သားတဲ့ဥမာမျက်နာလိုနေရာမျိုးမှာထင်ရှားတဲ့အမာရွတ်ကြီးရှိနေခါမှာတစ်ခါကျရင်နော်ရှက်တဲ့အရာရှိတယ်နော်ဒီအရာပေါ်မှာတွေးပြီးအမြဲတမ်း insecure ကိုယ့်ကိုယ်ကိုစိတ်မချတဲ့အရာတွေဖြစ်တဲ့အရာမျိုးစုံရှိတတ်ပါတယ်အဲ့တော့တစ်ခါတည်းမှာကျွန်တော်ပြီးခဲ့ဘက်ကနော်ဒီနေ့အထူးစင်ကျင်တဲ့အရာကဒီနေ့အမာရွတ်ဆိုတဲ့အရာကကျွန်တော်ရဲ့တန်ဖိုးဟာကျွန်တော်ရဲ့အမာရွတ်နဲ့ဖြတ်တာမဟုတ်ပါဘူးသခင်ရဲ့အမာရွတ်နဲ့ဖြတ်တာဖြစ်တယ်ရှင်မြတ်ထမြောက်လေခရစ်တော်မှာလက်မှာအမာရွတ်ရှိပါတယ်အဲ့ဒီအမာရွတ်ဟာတန်တရားဖြစ်နေတဲ့သောမရဲ့အထက်မှာရှိတဲ့မချိနဲ့ချက်တွေဒွိဟတွေကိုပျောက်စီခဲ့တဲ့အရာဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့တန်ဖို့ကျွန်တော်ဖြတ်တဲ့ခါမှာကျွန်တော်မှာရှိတဲ့အမာရွတ်နဲ့ကျွန်တော်မဖြတ်ပါဘူးဒီနေ့လောကကြီးကတော့ကျွန်တော်မှာရှိတဲ့အမာရွတ်နဲ့ကျွန်တော်ရဲ့တန်ဖို့ကိုဖြတ်ကောင်းဖြတ်မှာဖြစ်မယ်ဒါပေမဲ့နေဖျားကတော့ကျွန်တော်ကိုကြည့်ပြီးကျွန်တော်အမာရွတ်နဲ့တန်ဖို့ဖြတ်တာမဟုတ်ယေရှုရဲ့အမာရွတ်နဲ့တန်ဖို့ဖြတ်တာဖြစ်တယ်ဒီနေ့ယေရှုလက်မှာရှိတဲ့အမာရွတ်ကကျွန်တော်ရဲ့တန်ဖို့ဖြစ်တယ်သိုးကလေးစိတ်ကလေးအသွေးမို့ပဲနဲ့တန်ဖိုးရှိတဲ့ထိုသခင်ရဲ့အသွေးအားဖြင့်ကျွန်တော်ကိုရွေးနှုတ်ခဲ့တာဖြစ်ပါတယ်။ဒီနေ့ကျွန်တော်ရဲ့ဘာသူလဲဆိုတဲ့အရာကကျွန်တော်အမာယွန်းနဲ့သတ်မှတ်တာမဟုတ်ဘဲနဲ့ထိုသခင်အမာယွန်းနဲ့သတ်မှတ်တယ်ဆိုတော့နားလည်ဖို့အတွက်ဖြစ်တယ်။ဒါကြောင့်မို့ပြီးခဲ့ဘက်ကကျွန်တော်အမာယွန်းနဲ့ပတ်သက်ပြီးတော့လေ့လာတဲ့အခါမှာသူဆင်ခြင်တဲ့အခါမှာအမာယွန်းဟာကျွန်တော်ရဲ့အသက်တာထဲမှာတော့ဒီနေ့တန်တရားတွေကိုပျောက်ကင်းသွားစေဖို့ကိုယ့်အမာယွန်းကိုကြည့်ပြီးကိုယ်စိတ်တက်ကြနေမှုမဟုတ်ပဲသခင်ရဲ့အမာယွန်းကိုကြည့်ပြီးကျွန်တော်ရဲ့အသက်တာထဲမှာကိုယ့်ရဲ့အသက်တာကိုယ့်ရဲ့တန်ဖိုးကိုယ့်ရဲ့ရည်ရွယ်ချက်ကိုယ့်ရဲ့ဘဝရဲ့ဖျားရဲ့ရည်ရွယ်ချက်စီထားတဲ့အရာကိုသိနာလေဖို့အတွက်တော့ဒီနေ့နံပါတ်1မှာတော့ကျွန်တော်အတူတူဆင်ခြင်သွားတာဖြစ်တယ်ဒီနေ့ညမှာကျွန်တော်ဆက်လက်ပြီးအမာယွန်းနေနဲ့ဆင်ခြင်မှာဖြစ်တယ်အဲ့တော့ဒီနေ့ဖျားဟာတန်ရာကိုပျောက်ကင်းနိုင်တဲ့ဖျားရှင်ဖြစ်တယ်သူခံသောတန်ချက်အားဖြင့်ကျွန်တော်အနာရောဂါရှိသမျှကိုပျောက်စေတာဖြစ်တယ်သူတန်ကျအားဖြင့်ကျွန်တော်အနာရောဂါကိုပျောက်စေတာဖြစ်တယ်။သူအမာရွတ်အားဖြင့်ကျွန်တော်ဘဝမှာရှိတဲ့အမာရွတ်တွေကိုလည်းပျောက်စေတာဖြစ်တယ်။ဒါပေမဲ့တစ်ခါတည်းမှာဖခင်ကအမာရွတ်ကိုခြံခဲ့တာဖြစ်တယ်။သေခြင်းကတော့ရှင်မြတ်ထမြောက်လာတဲ့ခရစ်တော်ဟာတော့ဒီနေ့သေခြင်းတော့အောင်တာပဲဒီပါအမာရွတ်မရှိအောင်စင်လုံးကျော်ခန္ဓာကိုယ်နဲ့နေလို့ရပါတယ်။တော့ဒီနေ့တကားကိုဖောက်သွားတယ်။တော့ဒီနေ့ဒီမှာမြင်တယ်ဟိုမှာပျောက်သွားတယ်ဒီမှာပေါ်လာတယ်ဟိုမှာသွားတယ်။အဲ့ဒီသေခြင်းကိုအောင်မြင်တဲ့မအိုမနာမသေတဲ့ခန္ဓာထဲမှာအမာရွတ်ဟာပျောက်ခြင်းပျောက်လို့ရပါတယ်။ဒါပေမဲ့သမင်တကာကြံခဲ့တဲ့အမာရွတ်ဟာသောမရဲ့ဒီနေ့တန်တရားတွေကိုခြေဖြတ်လို့ကျွန်တော်ဘဝမှာတချို့အမာရွတ်တွေကိုဖခင်ကဖျောက်ပေးလို့ရတယ်။တကယ်တမ်းတော့ဖျောက်ပေးလို့ရတယ်။ဒါပေမဲ့ဖခင်ဟာမဖျောက်ဖင်းနဲ့သမင်တကာကျွန်တော်ဘဝထဲမှာအမာရွတ်တစ်ခုကိုခြံခဲ့တာဖြစ်တယ်။ဘာကြောင့်လဲဆိုရင်ဒီနေ့ဒီလိုပြောပါတယ်။လူတယောက်ဟာတဲ့တူညီသောအမားကိုဘတော်မှနှစ်ခါမကျွလွန်နိုင်ဘူး။ကျွန်တော်ပြန်ပြောပါမယ်လူတယောက်ဟာဒါတော့ကျမ်းစာမဟုတ်ပါဘူးဒါကလောကရဲ့သတ်မှတ်ချက်ဆိုလိုချက်တခုပါလူတယောက်ဟာတူညီတဲ့အမားတခုကိုဘတော်မှနှစ်ခါမကျူးလွန်နိုင်ဘူး။ဘာကြောင့်လဲဆိုရင်ပထမတစ်ချိန်ကတော့အမားတဲ့ဒုတိယတစ်ချိန်ကအမားမဟုတ်တော့အဲ့ဒါရွေးချယ်မှုဖြစ်သွားပြီ။ပထမတစ်ချိန်ကတော့မသိလို့နော်ဒီနေ့လွတ်သွားလို့မမြင်လိုက်လို့အမားဖြစ်တယ်။ဒါပေမဲ့ဒုတိယတစ်ချိန်ကတော့တူညီတဲ့အမားဟာသမင်တကာကြီးကိုတိတိကြီးနဲ့ရွေးချယ်ခဲ့တဲ့အရာဖြစ်တယ်။ဆိုလိုချင်တဲ့အရာကကျွန်တော်ဒီစင်ပေါ်မှာအပတ်တိုင်းရှိတယ်။စကားပြောရင်ပြောရင်နဲ့နော်အားတက်လာပြီးတော့ဆွတ်သွားတာဒီနားကအထက်မှာကျွန်တော်ပြုတ်ကျရထားပါတော့။ဟုတ်ပြီနော်ကျွန်တော်ချော်ကျသွားတယ်။ပထမတစ်ပတ်မှာဒါမှားတယ်။ဒါပေမဲ့ဒုတိယတစ်ပတ်ကျွန်တော်ဟာအဲ့ဒီအတိုင်းကျနေတတိယတစ်ပတ်အဲ့ဒီအတိုင်းကျနေကျွန်တော်ဒီနေရာမှာအထက်ရှိတာလေကတိရှိတယ်ဆိုတော့ကိုသိသိရဲ့ဒါနဲ့သတိမထားတာဖြစ်တယ်။အဲ့ဒါအမှားမဟုတ်တော့ကျွန်တော်ဒီကနေ့ကိုယ်တိုင်အသုံးမကျတာဖြစ်တယ်။ဒါကြောင့်မို့တော့ဒီနေ့ကျွန်တော်လို့ပြောချင်တယ်ပထမတစ်ချိန်မှားတာအာနေလို့နင်းနေတိုးပစ်လိုက်မယ်ဒုတိယချိန်မှားတာစာရန်သွေးဆောင်ခြင်းများလို့တတိယတစ်ချိန်ဘာမှမပြောနေတော့အဲ့ဒါကိုကိုယ်ရင်အသုံးမချလို့ဖြစ်တယ်ရှင်းရှင်းလေးပဲဒီနေရာမှာဒီအထစ်ရှိနေတာကိုသိရသားနဲ့ကျွန်တော်သတိမထားမိရင်ပထမတစ်ချိန်ကတော့အမှားပေါ့ဒုတိယတစ်ချိန်ကတော့အာနေလို့ပေါ့တတိယချိန်ကကိုကိုယ်တိုင်ပေါ့ဆသွားပြီဒါဖြစ်တယ် ဒါကြောင့်မို့ကျွန်တော်ဘဝရဲ့မှာဖခင်ကတချို့အမာယုတ်တွေကိုမဖြောက်ပေးဘူး။ဘာတင်နေလဲဆိုရင်ကျွန်တော်ရဲ့အသက်တမှာ warning sign နေတဲ့သူထားရပြတာဖြစ်တယ်။ပြီးခဲ့ပတ်ကအမာယုတ်ကတော့ကျွန်တော်တွေမှာရှစ်တန်တရားတွေကိုပျောက်စေလို့သခင်အမာယုတ်အဖြစ်ကျွန်တော်ရဲ့တန်ဖိုးကိုနားလည်စေခြင်းဖြစ်လို့ဒီနေ့ညမှာတချို့အမာယုတ်တွေကကျွန်တော်ဘဝထဲမှာနောက်တစ်ချိန်ထမဖြစ်အောင်ဖခင်ဟာသမင်တကာသတိထားဖို့အတွက်ထားခဲ့ပြတဲ့အမှတ်သားတွေဖြစ်တယ်။ဒါပြင်အဲ့ဒီအမာယုတ်တွေကကိုယ်သက်တာကအမာယုတ်ကကိုယ့်ရဲ့ကိုယ်ကိုယ်တိုင်သတိထားမလို့တခါတည်းမှာတစုံတချို့ရဲ့အမာယုတ်တွေကကျွန်တော်ကြည့်ပြီးလောင်ပြောင်မဟုတ်ဘူးတစုံတချို့ရဲ့အမာယုတ်တွေကကျွန်တော်ကြည့်ပြီးသတိထားဖို့အတွက်ဖြစ်တယ်ဆိုလိုပါစို့စောစောဥပမာကျွန်တော်ပြန်ပြောပြစီကျွန်တော်ကဒီမှာအပတ်စိုင်းချော်ကြတယ်အဲ့တော့ပရိသတ်ကရည်တယ်ဟာဆရာကြပြန်ပြီနောက်တစ်ပတ်ထပ်ကြပြန်ရည်ရယ်ကျွန်တော်ဘက်ကတော့သိကြရဲ့ဒီလေကတိကကျွန်တော်သတိမထားမလို့ကြာဒါပေမဲ့ရည်တဲ့သူကချက်ပါစင်နေတဲ့ဒီပေါ်နောက်တစ်ပတ်တက်လာကိုဝင်ခံပြောတော့မဟုတ်သူလဲအချိန်တက်ရင်းနဲ့ပြုတ်ကြရင်အဲ့ဒါသူသတိမထားလို့သူ့ရှေ့မှာကျွန်တော်ပြုတ်ကြထားပြီးပြီဒီအထက်မှာဟုတ်ပြီနော်ကျွန်တော်အမာရွတ်ရထားပြီးပြီကျွန်တော်ဒူးနာထားပြီးပြီသူသိတယ်ဆူတောင်းပေးမယ်နော်ဆရာမလီဆရာတို့ကပို့ရောက်လိုက်တာနော်ပြောတယ်ဒါပေမဲ့ကိုလဲဒီနားမှာရှောက်လဲရှောက်ကောအဲ့ဒီအထက်မှာအဲ့ဒီအတိုင်းကြရတဲ့ဆိုရင်သူများရဲ့အမာရွတ်ကိုကိုယ်ကိုယ်သတိမထားမလို့ဖြစ်တယ်ဒီနေ့မြောင်များလာဆိုတော့ကျွန်တော်တို့ဒီသူများရဲ့အမာယုတ်ကိုတွေ့ရင်ကျွန်တော်ရည်ချင်တယ်သူများရဲ့အမာယုတ်ကိုတွေ့ရင်ကျွန်တော်လောင်ချင်တယ်သူများရဲ့အမာယုတ်ကိုတွေ့ရင်ကျွန်တော်တို့ဒီနေ့ဆွတ်ဆွဲချင်တယ်နော်ဒီနေ့တစ်ခါလေးရှုံချချင်တယ်နော်ဒီနေ့အပြစ်တင်ချင်တယ်ဒါမှမဟုတ်ကျွန်တော်သိထားမှာဖခင်ကသမင်တကာအဲ့ဒီလူတွေရဲ့အမာယုတ်ကိုကျွန်တော်ရှေ့မှာလာပြတာဖြစ်တယ်ဆိုလိုချင်တာကျွန်တော်ရှေ့မှာဓာရှာပူးတဲ့လူကသူ့အမာယုတ်ကိုကျွန်တော်မြင်နေရင်ကျွန်တော်တို့လည်းမြည်ဖို့ကြောင်မှာဓာကင်တာပဲဒါဆိုအော်ဟိုတယောက်ဓာရှာထားတယ်ငါဓာကန်တဲ့ချိန်မှာသတိထားရမယ်ကျွန်တော်ရှေ့မှာတော့ဒီနေ့ကားတိုက်တဲ့အမာယုတ်ကိုကျွန်တော်မြင်ကိုလဲကားထဲမှာသွားလာနေရပဲအော်ဒီလမ်းမှာသတိထားမယ်သတိထားပြီးနောက်ဘီချ်လို့သွားရင်ဘယ်တော့မှနှလိမ့်မမောင်းတော့သတိရသွားရင်ကျွန်တော်ကြားတဲ့သတိခချင်းအားလုံးမြောက်ပိုင်းမှာပဲကား accident ခဏခဏဖြစ်ဘလို့လမ်းလည်းမသိအမေခေါ်ခေါ်ရတော့ပြီဆရာကျွန်တော်တက်တီခံကြတဲ့ကြားတဲ့တရားတွေကြားတဲ့အမာယုတ်တွေကျွန်တော်တွေ့ရဆိုတာအဲ့ဒီအမာယုတ်ပုံမှာကျွန်တော်လောင်ပြောင်းမဟုတ်ဘူးဖခင်ကကျွန်တော်ရှေ့မှာအမာယုတ်နဲ့တစုံတယောက်တစုံတယောက်ကိုကျွန်တော်ပြနေပြီဆိုရင်သတိထားဖို့အတွက်ဖြစ်တယ်အဲ့ဒါ warning sign ပဲအဲ့ဒါကျွန်တော်သတိထားဖို့ပဲအဲ့ဒါတယောက်ချင်းစီမိသားတစုစီအသင့်တော်တစ်ခုလုံးအတွက်ဖြစ်တယ်ဒီနေ့ခရင်ဆိုသောနေ့ရဲ့ကာလမှာကျွန်တော်ရဲ့မျက်စိရှေ့မှာခဏခဏအမာယုတ်တွေကျွန်တော်တွေ့ရတယ်လူတွေဖြစ်ဖြစ်မဲ့မိသားစုတွေဖြစ်မဲ့အသင်းတော်တွေဖြစ်ဖြစ်မဲ့ ministry ဖြစ်ဖြစ်မဲ့အမှုတော်တွေဖြစ်မဲ့ဖခင်နဲ့ဆိုင်တဲ့အရာတွေဖြစ်မဲ့ကိုယ်ပွဲချင်းနဲ့ဖြစ်ဖြစ်မဲ့နှုတ်ဘက်တော်နဲ့ဖြစ်ဖြစ်မဲ့အိုးမျိုးစုံအောင်ကျွန်တော်တို့ဒီနေ့အမာယုတ်တွေတွေ့ရတယ်။ဒါပေမဲ့အဲ့ဒီအမာယုတ်တွေကကျွန်တော်ကြည့်ပြီးတော့အမှုမဲ့မဲ့အမလီဒီကောင်ကတော့အမိုင်ပဲဒီကောင်ကတော့မှတ်ကြီးဒီကောင်ကတော့တော့မှတ်ရွေးအဲ့ဒီလူမျိုးသမုတ်နေဖို့မဟုတ်ဘဲနဲ့ကျွန်တော်တို့သတိထားဖို့အတွက်ဖြစ်တယ်။အသေးချာဆုံးကတော့ကိုယ်မှာရှိတဲ့အမာယုတ်ဟာကိုယ်သတိထားဖို့အတွက်ဖြစ်တယ်။အဲ့တော့ရှေးဥစွာကျွန်တော်ကျမ်းစာလေးတစ်ပိုင်းနဲ့ဒီနေ့နှုတ်ဘက်တော်ကိုဆက်လက်ဆင်ခြင်အောင်ထွန်းမြောက်ကျမ်းခန်း21အငယ်28နဲ့29ကိုကျွန်တော်ဖောက်ထွန်းမြောက်ကျမ်းအငယ်အခန်းကြီး21အငယ်28နဲ့29ကိုကျွန်တော်ဖောက်။ရရင်နှုတ်ဘက်တော်အတူတူဆင်ခြင်ဖောက်။နွားသည်လူယောက်ျားလူမိန်းမကိုခွေ၍လူသေးလင်စင်စစ်ထုံနွားကိုကြောက်ခဲနဲ့ပြည့်၍သတ်ရမည်။အသားကိုလည်းမစားရနွားရှင်ကိုကအပြစ်လို့ရမည်၎င်းဤနွားသည်အထက်ကခွေဘူးချောင်းကိုနွားရှင်သည်ကြားသိလျက်မချီမနှောင်လွတ်ထား၍နွားသည်ယောက်ျားမိန်းမကိုသတ်မိလျင်ထိုနွားကိုကြောက်ခဲနှင့်ပြစ်သက်ရမည်နွားရှင်ကိုလည်းအသေးသက်ရမည်သို့မဟုတ်ငွေရော်စေဟုစီရင်လျင်စီရင်သည့်အတိုင်းမိမိအသက်ရွေးရန်အဘိုးကိုရော်ရမည်ရှင်းရှင်းလေးပဲလမ်းမှာတဲ့သွားရတဲ့နွားကခွေလူယောက်ျားဖြစ်စေလူမိန်းမဖြစ်စေနွားခွေလိုက်တော့လူသေသွားတယ်အဲ့ဒီနွားကိုတဲ့ကြောက်ခင်းနဲ့ပေါက်တတ်မယ်ပြီးတဲ့ခါမှာအဲ့နွားရဲ့အသားကိုလည်းမစားရအောင်ဒါပေမဲ့သူ့ပိုင်ရှင်ဘာမလုပ်နဲ့လွတ်ပြစ်လွတ်စေဒါပေမဲ့ပိုင်ရှင်ကသိပြီသူ့နွားတွေခွေတတ်တာသူ့နွားကလွတ်လိုက်ရင်ဟိုလူလျှောက်ခွေဒီလူလျှောက်ခွေဟိုလုတ်ဒီလုတ်သူသိပြီဒီရသားနဲ့တဲ့အဲ့ဒီနွားကိုကျိုးမချီထားဘူးတဲ့ကျမ်းစာလိုပဲရေးတယ်ကျိုးမချီဘဲနဲ့အမတ်တမဲဆက်လွတ်ထားလို့နောက်တစ်ခါနွားကသွားခွေ့ရင်ဒီတစ်ခါတော့နွားကြီးပဲမဟုတ်ဘူးနွားရှင်ကိုလည်းစီရင်ရမယ် ဒါကပြည့်ညက်ကာလမှာဒီလိုပဲသတ်မှတ်တယ်ဆိုလိုချင်တာကအမှားရရပြီထိထားပြီးသိနေတယ်သိနေရဲ့သားနဲ့အဲ့ဒီအရာကိုပော့ပော့ဆတ်ဆတ်ဆက်ထားရင်ကျွန်တော်တို့တွေအန်ဒီရဲ့ပူကြီးမာတယ်လို့ပြောနေခြင်းဖြစ်တယ်ဒီမှာဓာရှထားပြီးအမှားရရှိဒီမှာအမှားရရှိဒါမဲ့ဓာကင်တိုင်းပော့တီးပော့ပြက်နော်စကားပြောလိုက်ဟိုဘက်လှည့်လိုက်တယ်လီဖုန်းကြည့်လိုက်ဆက်လုံနေရင်လက်ရှာတာမဟုတ်တော့လက်ပြက်သွားနိုင်တယ်လို့ဖခင်ကသတိပေးနေတာဖြစ်တယ်နော်ဒါဓာနဲ့ပတ်သက်တဲ့အရာစကားနဲ့ပတ်သက်တဲ့အရာအလုံနဲ့ပတ်သက်တဲ့အရာအသွားအလာအပြောဆိုအရာအလုံးမှာကျွန်တော်ထိုအရာဖြစ်ဒီကိစ္စတစ်ခုမှဒီလိုလုံလို့ဒီလိုပြဿနာတက်လို့ဒီလိုအမတ်ရဘူးတယ်ဒီလိုအမာရရှိဘူးတယ်ဆိုရင်နောင်ချိန်ဖောင်များစွာမှာဒီအရာပေါ်မှာကျွန်တော်ဗာပြီလေသတိထားဖို့တွေဖြစ်တယ်လုပ်ငန်းခွင်ထဲမှာဒီလိုအမားမျိုးကျွန်တော်ဖြစ်ဖို့ပြီဆိုရင်နောက်တစ်ချိန်ကြာရင်နောက်ထပ်အမားတစ်ခုဒီအတိုင်းမဖြစ်လာအောင်သတိထားဖို့တွေဖြစ်တခါတည်းမှာဖခင်ဟာကျွန်တော်ကိုအမာရသေးသေးလေးအရင်ဆုံးပေးလိုက်တယ်ဘာကြောင့်လဲလို့မင်းအဲ့ဒီအမာရသေးသေးမပေးထားရင်ကျွန်တော်အမာရအကြီးကြီးရမှာဆိုလို့ရှင်းရှင်းလေးပဲဒါကြောင့်မို့တချို့အမာရတွေကျွန်တော်ထဲမှာဖခင်ပေးမဖြောက်ပင်ပတ်ထားတယ်အဲ့ဒါပဲ။အော်ဒါမြင်တိုင်းသတိရနေဖို့ဒါမြင်တိုင်းအမှတ်ရစေဖို့ဒါမြင်တိုင်းသတိထားဖို့အတွက်ဒါမြင်တိုင်းစင်ကျင်ဖို့အတွက်ကျွန်တော်ရဲ့အသက်တာမှာပြင်ဆင်နားလည်နိုင်ဖို့အတွက်ဖခင်ကရည်ရွယ်ထားပေးတာဖြစ်တယ်။အဲ့တော့တစ်ခါတည်းမှာကျွန်တော်ဘဝတွေမှာရလာတဲ့တန်ရာဖြစ်လာတဲ့အမှတ်အရာကကျွန်တော်သတိထားဖို့အတွက်ဖြစ်တယ်။အဲ့တော့ဖခင်ကကျွန်တော်ထဲမှာထားတဲ့တန်ရာကကြီးအာငယ်သင်ငယ်စိတ်ပြဲငါတို့မတတ်နိုင်တော့ငါတို့မဖြစ်နိုင်တော့ငါဒီအမာယူကြီးနဲ့ဒီမာယူကြီးနဲ့အဲ့လိုစိတ်ထဲကြနေဖို့မဟုတ်ဘူးအဲ့ဒီရည်ရွယ်ချက်နဲ့နင်မှားတော့ကောင်းတယ်အဲ့ဒါကြောင့်နင်ငါဒီအမာယူပေးထားတာဖခင်အလိုလုပ်တာမဟုတ်ဘူးဖခင်လုပ်တာမဟုတ်ဘူးဖခင်ဟာကျွန်တော်တန်ရာကိုချက်ခဲ့စေပြီဟာလေလုယအဲ့အမာယူတွေကဩငါဖခင်ငါ့ကိုအဲ့ဒီတန်ရာထဲမှာပေးချက်ခဲ့တယ်အဲ့ဒီတရားနဲ့ငါမသိခဲ့ဘူးအဲ့ဒီတရားမှာငါ survive ဖြစ်ခဲ့တယ်အဲ့ဒီတရားကငါ overcome ဖြစ်ခဲ့တယ်ဒါမြတ်ဘာကြံလဲအမာယုတ်ကြီးကြံတယ်တရားကတော့ပျောက်သွားတယ်အမာယုတ်ကတော့ကျန်တဲ့ခါမှာကျွန်တော်ဘာစိတ်ပြတ်စိတ်ပြတ်ဖို့မဟုတ်ဘူးအဲ့ဒီအမာယုတ်ကိုမြင်တိုင်းနောက်ထပ်အမာယုတ်အစ်တစ်ခုမရအောင်သတိထားစင်ကျင်ဖို့အတွက်ဘုရားကရည်ရွယ်ပြင်ဆင်ပေးတာဖြစ်တယ်ပြီးခဲ့ဘက်ကဖတ်တဲ့ကျွန်တော်ကျမ်းစာလေးကိုတစ်ချက်ပြန်ဖောက်ရှောင်းခရစ်ခိုင်း20ကိုတစ်ချက်ပြန်သွားအောင်တော့ရှင်နဲ့ဆေးမှာကျွန်တော်ပြီးခဲ့ဘက်ကဒီအကြောင်းအရာလေးဖတ်တယ်။သောမနဲ့ယေရှုရဲ့အကြောင်းကိုကျွန်တော်ဖတ်ခဲ့တာဖြစ်တယ်။တော့ဒီနေ့အငယ်25နေ့ကျွန်တော်ပြန်ပြီးတော့ဖတ်မှာဖြစ်တာပါတယ်။24ကနေဖတ်မှာဖြစ်မယ်။ထို့သောယေရှုသည်ကြွလာမှုသောအခါတမန်တော်တစ်ချိတ်နှစ်ပါးဝင်ဒီတုမှုအမည်ရှိသောသောမသည်ထိုတပည့်တော်နှင့်အတူမရှိထိုသူတို့ကလည်းကျွန်တို့သည်သခင်ကိုမြင်ရပြီဟုသောမအားပြောဆိုကြလင်သောမကလက်တော်၌သင်ရရာချက်ကိုမမြင်တရားချက်ကိုလက်ညှိုးနဲ့မတွတ်မဆန်းနံပေးတော်လည်းလက်နဲ့မဆန်းရလျင်အကျွန်ုပ်မယုံဆိုလီအဲ့တော့ပထမတစ်ချိန်တပည့်တော်တွေရှိနေတဲ့အချိန်မှာယေရှုလာပြီးသွားပြီကျန်တဲ့လူတွေအားလုံးမြင်တယ်အဲ့ဒီအမာယုတ်ကိုမြင်ဦးကေးသွားတယ်ဒါပေမဲ့ဘယ်သူမရှိဘူးလဲသောမမရှိသောမမရှိတယောက်ပဲကျန်ခဲ့သောမမရှိသူများပြန်ပြောပြတော့ तू မယုံငါအဲ့ဒီအမာယုတ်ကိုမြင်ရမှ kain ကြည့်ရမှငါယုံမယ်အဲ့တော့ဒီနေ့ဖះဘက်ကစဉ်းစားဒီလောက်အများကြီးရှိတာသူတယောက်တည်းမရှိတာထားလိုက်ပေါ့ထားလိုက်ပေါ့ကျန်တဲ့လူတွေအများကြီးအစဉ်ပြေပြီဒီမှာအကုန်လုံးရှိအကုန်လုံးယုံပြီးသွားသူတယောက်ပဲအနေနဲ့မှမရှိတာကြံကြံဖတ်မှာဘယ်သွားနေလဲမသိဘူးနော်ဒီနေ့စုဝေးမဲ့ပြောတာမလာနိုင်ဘူးအာဟုတဲ့နော်ဒီနေ့နေမကောင်းဘူးတဲ့ excuse ကများတယ်တော့မှလဲနော်များတယ်မလောက်သူလွတ်သွားကျန်တဲ့လူတွေအားလုံးသဘောပေါက်သွားကျန်တဲ့လူအားလုံးမြင်သွားပြီကျန်တဲ့လူအားလုံးနားလည်သွားပြီဘယ်သူတယောက်ပဲကျန်လဲတယောက်ပဲကျန်တခါလေးဖြစ်တဲ့ဖျားရောင်တစ်ချောင်းလုံးအစင်တော်တစ်ခုလုံးအကုန်လုံးသိသွားပြီသူတယောက်ပဲကျန်မလောက်ပြင်းလို့နေမကောင်းလို့အားနာလို့အမျိုးစုံပေါ့ထားတော့ကျန်တဲ့လူအားလုံးကြားပြီးသွားပြီအားလုံးသဘောပေါက်ပြီးသွားပြီအားလုံးမြင်သွားပြီသူတယောက်ပဲကျွန်တော်ဆိုဘာဖြစ်လဲအလုံးသိပြီဗောတရားထဲမသိရဘာဖြစ်လဲသူပေါ့နောက်မှလိုက်သိဗောမဟုတ်ဘူးကျွန်တော်ဖះကကြည်အောင်တရားပဲကျန်တကူးတကနောက်တစ်ခေါက်ပြန်လာ အဲ့လိုပြောလို့သိအာရပြီးတော့အချိန်နေပိုးနေလို့မဟုတ်ဒါစင်မြန်ထမ်းပြပြီးမြေကြီးပေါ်မှာခဏလေးနေတဲ့ကာလဟုတ်ပြီနော်33နှစ်လုံးနေတဲ့ကာလမဟုတ်ဒါကားရင်ဒီဘက်မှာထမ်းမြောက်ပြီးသွားပြီခဏပဲနေတာပြီးအပေါ်တက်တော့မှာဒီမှာပြောစရာရည်ဒီမှာလှုပ်စရာရည်ဒီနေမှာတက်တည်ထူစရာရည်ဒီမှာဝင်ငှစရာရည်ဒီမှာမှားစရာအများရှိဖခင်မလှုပ်စရာအများရှိဒီတကောင်းပဲကြံကြံဖတ်မှသူတယောက်ပဲကြံခဲ့တာစဉ်းစားကြည့်အဲ့ဒီတယောက်ကလည်းဘာပြောလဲဆိုရင်အဲ့ဒီအမာယုတ်ကိုမမြင်ရရင်နဲ့ငါမယုံဘူးတဲ့ခေါချီယိုသူ့ထဲမှာဘာဖြစ်လဲစိတ်မနိုင်ခဲမရနဲ့အစင်မပြေဘူးတနည်းအားဖြင့်သူ့ထဲမှာမပေါက်ဘူးအဲ့တော့ဖခင်ကလေနောက်တစ်ချိန်သောမတယောက်ထဲအတွက်နဲ့တစ်ခေါက်ပြန်လာပြီးတော့စောစောတုန်းကပြောခဲ့တဲ့အတိုင်းစောစောတုန်းကပြခဲ့တဲ့အတိုင်းနောက်တစ်ချိန်ပြန်ပြပေးရဟုတ်ပြီနော်ကျွန်တော်မြင်လိုက်ဒီခါလေးကျွန်တော်တရားပဲကြံခဲ့အတွက်ဖခင်ကအဲ့ဒီနှုတ်ဘတ်တော်နောက်တစ်ချိန်နောက်တစ်ယောက်နဲ့နောက်တစ်ခါတစ်ခါပြန်ပြောရတယ်အားလုံးကြားပြီးသူတယောက်ပဲလွတ်သွားပြန်အကုန်လုံးကရှေ့ဆက်သွားမယ်မဟုတ်သူကြံခဲ့တယ်ဖခင်နောက်တစ်ချိန်ပြန်လာပြောတယ်ဖခင်နောက်တစ်ချိန်ပြန်လာပြောပြောတယ်ဖခင်နောက်တစ်ချိန်ပြန်လာပြောတယ်အဲ့တော့အဲ့ဒီအမယုကသောမရဲ့ရင်ထဲမှာရှိတဲ့အရာကိုပျောက်ကင်းစေတယ်။သောမရဲ့ရင်ထဲမှာရှိတဲ့မကျေနပ်ချက်ကိုလွတ်မြောက်စေတယ်။ကြိတ်မနိုင်ခဲမရဖြစ်နေတဲ့နော်ဒီနေ့စိတ်ထဲမှာခုလုခုလုဖြစ်နေတဲ့မယုံနိုင်အောင်ဖြစ်နေတဲ့အရာတွေကိုလွန့်ပြောက်သွားဖို့ဒီဖခင်ရဲ့အမာယုတ်ကဂရုစိုက်ပေးတာဖြစ်တယ်။အဲ့တော့အဲ့ဒါဝန်နေ။ဘာကြောင့်ဆိုသောမဟာသခင်ရဲ့အမာယုတ်ကိုမြင်သွားတဲ့အခါမှာသူ့ထဲမှာအာမခံချက်ရှိသွားတယ်။သူ့ထဲမှာသဘောပေါက်သွားတယ်။သူတို့ရှိတဲ့လူတွေအားလုံးဗာမြင်သွားတာလေလို့မင်းသခင်ဟာအဲ့ဒီအမာယုတ်ခံခဲ့ရတဲ့အတွက်အဲ့လိုအမာယုတ်မျိုးငါတို့မခံရတော့ဘူးဆိုတော့သူသိသွားတယ်။ဒီလိုပြောလို့နော်ဒီနေ့သူတို့လည်းကားနဲ့မတက်လို့ကျွန်တော်ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထိုသခင်ရခဲ့တဲ့အမာယုတ်ဟာကျွန်တော်ရဲ့အပြစ်ကြွေးဝိဒုက္ခအားလုံးကိုပေးဆက်ခဲ့တာဖြစ်တယ်။တယောက်သောသူရဲ့အမာယုတ်ဟာအဲ့ဒီ same အမာယုတ်မျိုးကျွန်တော်မရနိုင်တော့ရစရာအကြောင်းပြောဘာကြောင့်လဲသူကိုစားခံသွားခဲ့ပြီလို့ဖြစ်တယ်။အဲ့ဒါကိုမြင်တဲ့အခါမှာကျွန်တော်တို့မှာ warning သတိထားဖို့တွေ့ဖြစ်တယ်။ကိုယ့်ရဲ့တန်ဖိုးကိုယ့် value ကိုယ့်ရဲ့အခြေအနေကိုပြန်ကြည့်တဲ့အခါမှာလက်ရှိဖြစ်နေတဲ့အခြေအနေကြောင့်ဆုံးဖြတ်လို့မရဘူး။ကျွန်တော်အဲ့သခင်ရဲ့အမာယုတ်ကိုကျွန်တော်မြင်တိုင်းအဲ့ဒါမြင်တိုင်းမြင်တိုင်းမြင်တိုင်းမြင်တိုင်းမြင်တိုင်း warning ပေးနေတာဒီမှာသတိပေးနေတာ။နေတန်တရားနဲ့အဲ့ဒီခံထဲမှာတယောက်တည်းကြိတ်ပြီးကြံနေဖို့တော့မဟုတ်ဘူး။ပင်အများကြီးမကြံတော့တယောက်ပဲကြံတာ။တယောက်ပဲကြံတာ။အားလုံး okay နေပြီသူတယောက်ပဲကျန်တာလူကတော့အားလုံး okay မပြောနဲ့30ရာခိုင်နှုန်းလောက် okay တော်ပြီကျန်တဲ့လူနဲ့ခီးဆက်မယ်မဟုတ်ဘူးဖခင်ကတယောက်တည်းကျန်ခဲ့လေသင်တယောက်တည်းရှိနေတဲ့ပြဿနာကိုဖခင်ကခရုစိုက်တာဖြစ်တယ် hallelujah အဲ့ဒါကိုပျောက်ကင်းသွားစေဖို့အတွက်သူ့အမာယုတ်ကိုမြင်တိုင်းမြင်တိုင်းမြင်တိုင်းမှာကျွန်တော်တဲမှာရှိတဲ့ဒဏ်ရာတွေမဖြေနိုင်တဲ့အရာတွေကိုသဘောပေါက်နားလည်စေဖို့အတွက်ဖြစ်တယ်အဲ့တော့ဘဝမှာဖခင်ကအမာယုတ်တင်နဲ့တတိပေးတယ်။ကဲကျွန်တော်တို့ကျမ်းစာတစ်ပိုက်ဖတ်အောင်။အမြဲတမ်းလည်းဖတ်ပါတယ်။ဒါပေမဲ့ဒီနေ့ဒီမှာဒီနေရာလေးတစ်ချက်ကိုအတူစဉ်းကျင်စဉ်းကျင်။ဓမ္မယုဇဉ်ပထမဆုံးအခန်းကြီး18လောက်ကိုကျွန်တော်သွားအောင်။118လောက်ကိုကျွန်တော်သွားပြီဆိုရင်အားလုံးသိပြီ။အာဂေါလိယားနဲ့ဒါဝိအကြောင်းဟာလာတော့မယ်ဆိုတာကျွန်တော်မြင်တယ်။နောက်ဒါပေမဲ့အများကြီးမဖတ်ဖ ೇನೆ ဒီနေ့နော်အကြောင်းအရာလေးတစ်ခုပဲမြင်တွေ့စေချင်တယ်။ကျွန်တော်ဒီနေရာလေးကိုစဉ်းကျင်တဲ့အခါမှာအထူးသဖြင့်ဒီအမာယုတ်နဲ့ပတ်သက်ပြီးတော့ဟနုတ်ပဲတော့ဆင်ကျင်တဲ့ခါမှာဖခင်ကအာတခါမှမမြင်ဘူးတဲ့ဒီအကြောင်းအရာလေးကိုဒီကျမ်းပိုက်ထဲမှာပေါ်ပြတာဖြစ်တယ်။အဲ့တော့တိရ18မှာနော်ဒီနေ့ဒါဝိနဲ့ရှောလုနဲ့အခြေတင်စကားပြောတယ်။ဘယ်သူမှသွားမလဲကျွန်တော်သွားတိုက်မယ်တဲ့။အာမဖြစ်နိုင်ဘူးတဲ့။နော်ဒီနေ့ဂေါလိယားဆိုတာတဲ့ငငယ်ရွယ်လေးကစစ်တိုက်လာတာတဲ့စစ်ကြောဝနေပြီတဲ့။စစ်ကြီးအတွေ့အကြုံအများကြီးရှိတယ်။ဘာညာနဲ့နော်ဒီနေ့ပြောဆိုနေတဲ့အချိန်မှာဒီစကားတခုကိုပြောတာဖြစ်တယ်။ငယ်33ကိုကျွန်တော်ဖတ်အောင်။ရှောလုကလည်းသင်ဒီထိုပလိလူကိုသွား၍မတိုက်နိုင်သင်သည်နုပြိုသောသူဖြစ်ထိုသူသည်ပြိုသောရေရာမှစပြည့်စစ်စည်ရဲဖြစ်ကိူဒါဝိဒ်အားဆိုတော့ကျေးဇူးပြုကျွန်တော်လိုက်ဆိုပေးပါဒါဝိဒ်ကကိုရောဤကျွန်သည်အဘဤသိုးတို့ကိုထိန်းချောင်းစဉ်အခါရှင်သင်းနှင့်ဝန်သည်လာ၍သိုးတငယ်ကိုသိုးစုတဲကကြိုက်ချပါ၏ကျွန်တော်သည်လိုက်၍သက်သဖြင့်သိုးတငယ်ကိုသူ့ပါဆက်ထဲကနှုတ်ပါ၏ဝင်သည်ကျွန်တော်ကိုပြန်၍ကြိုက်သောအခါဝင်ဤမုတ်စိတ်ကိုကင်၍ ရိုက်သက်ပါ၏အဲ့တော့ဒါဝိကသူ့အတွေ့အကြုံလေးကိုပြောပြတယ်ဒီအတွေ့အကြုံကလူသိသူသိနော်ဒီနေ့စုတစိပွဲတစိရခဲ့တဲ့တိုက်ပွဲမျိုးမဟုတ်လူမသိမသူမသိတောထဲမှာဘာလက်ခုတ်တံမှမရှိပဲတိုက်ခဲ့ရတဲ့တိုက်ပွဲဖြစ်တယ်သူ့သိုးတွေကိုတဲ့ဝင်တဲ့ခြင်သေးကလာပြီးကြိုက်စားတယ်နောက်ဆုံးဝင်ရဲ့ပါဇက်ထဲရောက်သွားတာတော့မာတဲ့အဲ့ဒီသိုးကိုသူကပဲလေအနီးကပ်သွားပြီးတော့ပြန်လူယူတယ်အဲ့ဒီမှာဒီမှာကျန်းစာတစ်ပိုက်ပါတယ်ထိုခါဝင်ဒီကျွန်တော်ပြန်ပြီးတော့ကြိုက်တယ်ဝင်ကဒါဝိကိုပြန်ပြီးတော့ attack လုပ်တယ်နော်ဒီနေ့ဝင်ကဒါဝိကိုပြန်ပြီးတော့ရန်ရှာတယ်ဝင်ကပြန်ပြီးရန်မူတဲ့ခါမှာအဲ့ဒီဝင်ရဲ့မုတ်စစ်ကိုကင်ပြီးတော့ရိုက်သက်တယ်တနည်းအားဖြင့်ဒါဝိရဲ့အသက်တာထဲမှာဝတ်ဝင်နဲ့ဝင်နဲ့ရင်ဆိုင်ဘူးတဲ့တိုက်ပွဲဒဏ်ရာအမှရရှိတယ်ဒီလိုပြောလို့ဒါဝိဒဏ်ရာရခဲ့တယ်เนาะဒီနေ့ဒါဝိထဲမှာဖြစ်ခဲ့တယ်ဆိုတဲ့အရာเนาะဒီနေ့ကျမ်းစာကအတိအကျမပြောရတဲ့အတွက်ဒီအရဆိုတော့မဟုတ်ပါဘူးဒါပေမဲ့မြင်စီချင်တာကျမ်းစာရှင်းရှင်းပဲပြောတယ်ဝန်ကဒါဝိကိုကြိုက်တယ်ဘလောက်ဒဏ်ရာရခဲ့တယ်ဘလောက်အမှရရှိခဲ့လဲကျွန်တော်အတိအကျမသိဘူးဒါပေမဲ့သေချာတာကဒါဝိဒီအဲ့ဒီဝန်နဲ့အနီးကပ်ရင်ဆိုင်တိုက်ပွဲဝင်ခဲ့ဘူးတယ်ဝန်နဲ့ခါမှာတဲ့ဝန်ရဲ့ပြန်ကြိုက်ခြင်းဝန်ရဲ့ပြန် attack လုပ်ခြင်းကိုသူ့ဘဝမှာကြုံခဲ့ရတယ်ဒီနေရာမှာသူသေးကိုသေးကိုတော့လုံးပြီးတော့တိုက်ခဲ့ရတာအဲ့ဒီအမတ်တရားဒဏ်ရာအဲ့ဒီအမတ်တရားအမာရွတ်သူ့မှာရှိတယ်အခုဂေါလိယားနဲ့တိုက်ခတ်ဒီမှာဂေါလိယားဒီဝန်ထက်တော့ကြီးရင်ကြီးအောင်ပဲဝန်ထက်အကောင်ကြီးပဲအဲ့တော့သွားခတ်ဒီမှာရှောလူကသူ့ကိုစစ်ဝတ်စုံဝတ်ပေးတယ်ရော့ဒါဝတ်သွားဒါယူသွားဒါဝတ်သူဝတ်လို့မရသူ့အစ်စ်မပြေအဲ့တော့ဒါဝိဟာသိုးထင်းတစားနဲ့သူဘာလက်နက်ကိုရွေးသွားလဲဆိုရင်ချောင်းထဲကကြောက်ခဲလေးငါးလုံးကိုရွေးသွားတယ်ကျွန်တော်အားလုံးသိတယ်သူဒီဂေါလိယားကိုအနီးကပ်တက်တာလားအဝေးကနေပြစ်တာလားအနီးကပ်သွားကြိုက်လားအဝေးကနေပြစ်လားအဝေးကပြစ်တယ်သူ့ဘဝမှာဝင်ရဲ့မုတ်စိတ်နာထီကတ်ခဲ့ပြီးတယ်အဲ့ဒီမှာဒဏ်ရာရှိတယ်အဲ့ဒီမှာအမာရွတ်ရှိတယ်အဲ့ဒီမှာအမှတ်တရရှိတယ်နောက်တစ်ချိန်ကအဲ့နာကိုကတ်သွားရင်သူ့မှာအန်ဒီရရှိတယ်သူ့မှာတော့ဒီနေ့ရစ်ဆန်ခဲ့ရတဲ့အမာရွတ်သူ့မှာရှိဒါကြောင့်မို့ဒါဝိဒ်ကဒီကိုယ်လျာကိုအနီးမကတ်တော့အနီးမကတ်တော့အနီးကပ်တက်တဲ့တိုက်ပွဲမဟုတ်အဝေးကနေကြောက်ခဲတလုံးနဲ့နဲ့အသေးသက်ခဲတိုက်ပွဲဖြစ်တယ်အခန်းငယ်50မှာတော့ကျွန်တော်တော့ဖတ်ရမယ်ဆိုရင်ထိုတို့ဒါဝိဒ်ဒီလောက်လွဲနဲ့ကြောက်ခဲတလုံးအားဖြင့်နိုင်လျက်ထိခိုက်၍တက်လေဘာနဲ့လဲလောက်လွဲနဲ့ကြောက်ခဲတလုံးဒါဆိုရင်ကိုလျာကိုအနီးကပ်တက်တာလားအဝေးကနေပြတ်တက်တာလားအဝေးကနေပြတ်တက်တာဘာကြောင့်လဲသူ့ဘဝမှာအမာရရှိဘူးလေအဲ့ဒီအကောင်ကြီးကြီးမျိုးနဲ့အနီးကပ်သွားလူသွားတိုက်သွားရင်ဆိုင်ရတဲ့အခါမှာသူ့ဘဝမှာပြင်ဆင်ခဲ့တဲ့အရာထိခိုက်ခဲ့တဲ့အမှရရှိဘူးတယ်။ဒါကြောင့်မို့ဂေါလျန်နဲ့တွေ့တဲ့အခါမှာအနီးကပ်မသွားတော့ဘာသွားလဲ။အဝေးကခြေတော်ညီကမတို့ကျွန်တော်နီးကပ်ခဲ့လို့ဒဏ်ရာရခဲ့တာအမှရရခဲ့တာအများကြီးပဲ။တချို့တိုက်ပွဲကအနီးကပ်မတိုက်ရအောင်တချို့တိုက်ပွဲကအဝေးကပဲပြစ်ပေးရတယ်အဲ့ဒါဟုတ်မဟုတ်ကကို့အမယုံနဲ့ကို့ပြန်ဆက်စစ်ဖို့ဖြစ်တယ်တအားစင်နာပူတအားခယူနာပူတအားစိန်လုံးပူတအားနိကက်တအားသွားဆွဲခေါ်တအားသွားဆွဲထုတ်အကြိုက်ခံခဲ့ရအမယုံတွေအများကြီးပဲအဲ့ဒါဝန်လို့ခေါ်တယ်အဲ့ဒါဂေါလျက်လို့ခေါ်တယ်အဲ့ဒါအနိကက်တိုက်လို့မရအောင်အဲ့ဒါအဝေးရင်ပြည့်ရဖြစ်တယ်တခါတည်းမှာအဝေးကပဲဆူတောင်းပေးရတာဖြစ်တယ်တခါတည်းမှာအဝေးကနေကူညီရတာဖြစ်တယ်တခါတည်းအဝေးကနေမဆားတာဖြစ်တယ်တိုက်ပွဲတိုင်းဟာအနီးကတိုက်လို့မရဘဲအရာလဲကို့အမာရွေးနဲ့ကို့ပြန်ပြီးတော့တတိထားစင်ချင်ဖို့တော့ဖြစ်တယ်မဟုတ်ရင်ကျွန်တော်လက်ထဲမှာရှိတဲ့အမာရွေးတွေကအလကားဖြစ်သွားမယ်အတိတ်ပဲမဲ့ဖြစ်သွားမယ်ဒီအရာတွေကဒီအရာတွေကအမှတ်တမဲ့ဖြစ်သွားမယ်ဘာမှတန်ဖိုးမရှိအရာဖြစ်သွားဒါပေမဲ့ကျွန်တော်သိရမယ့်အရာဒီတန်ဖိုးကဒါရှိတယ်ဒီအမာရွေးရှိခဲ့ဘူးလေဆိုအိုးပြန်စင်းစားတယ်ငါတလောက်ကြီးတဲ့အကောင်ဝင်ပလင်ဝင်ကြီးနဲ့တွေ့တဲ့အခါမှာဒီလိုလုခဲ့တယ်ဒီလိုဆွဲနှုတ်ခဲ့တယ်ဒီလိုကြိုက်ခဲ့တယ်ဒီအရာအားလုံးအမှတ်ရနေခဲ့တယ်နောက်တစ်ချိန်ဒီလိုကြီးတဲ့အကောင်မျိုးနဲ့တွေ့ရခါမှာဒါဝိဒ်ဒီတခြားလက်နက်ကိုသူမရွေးချယ်တော့သူဘာရွေးလဲအဝေးကနေပြစ်သက်လို့ရတဲ့လက်နက်မျိုးကိုသူကဘာဖြစ်လဲရွေးချယ်ခဲ့တယ်သူ့မှာရှိတဲ့အမာရွတ်ဟာသူ့ပို့ပြီးကြီးတဲ့တိုက်ပွဲအတွက်ဝင်ဖို့အတွက်ပြင်ဆင်ပေးခဲ့ရဖြစ်အဲ့တော့ဒီမှာတဆယ်နှစ်မျိုးကိုမေးစရာရှိတယ်ဒါဝိဒ်ဒီဖျားမြောက်ထဲမှာပျော်နေရသူဖြစ်တယ်သိုးတွေထိန်းတဲ့ခါမှာဖျားကိုချီးမွမ်းနေဖျားကိုကိုးကွယ်နေဖျားကိုမဆားနေဒါဆိုဒီလောက်ဖျားကိုချစ်ရသားနဲ့ဖျားကိုဆုတောင်းရသားနဲ့ဒါဝိရဲ့သိုးတွေကိုဘာလို့ခြင်သိတဲ့ဝင်ကဝင်ကြိုက်တော့ဖျားခွင့်ပြုရမင်းစရာရှိဆုတောင်းတာပဲစိန်လန်တော့ချက်စားရဲ့တင်မေးရွယ်မှုတို့ချိုက်တာရတော့မြင့်နာချီးမွမ်းပြီးဖျားနဲ့ no twa la pi lo tho thain na yo tho thain na mo phya myet mawk de ma chin lain tho thain na da mae still tu tho de ko de won ne chin de ka la swae de be thi pa twa le ba sat thai thi pa twa le why phya ba lo khwin pyu le me san me kun chin la phya ma kwe kaung la phya ko chi mo ne chi ma tu naw ka tho de ko phya ma kwe kaung la ဖះကိုဒီနေ့ကိုကွယ်နေချိန်မှာနောက်ဖက်ကမိသားစုဖះမကွယ်ကောင်းလားဒီနေ့ဖះအတွက်လုံးလုံးတခါနောက်မှာရှိတဲ့အရာတွေဖះမမဆောက်လားမိတဲ့မိကုန်းနဲ့အများကြီးပဲဒီနေ့ဒီနေရာမှာမိမယ်ဆိုမင်းစရာရှိပါတယ်ဒီမှာဒါဝိဒ်လောက်တော့ဖះအတွက်အာကိုစက်ကတ်နေတာသူ့သိုးတွေကိုကောင်းတယ်မှာမကြည့်ထားဘူးလားဝင်မလို့လဲဝင်နေရှင်သေးတယ်ကိုဖះနောက်ဒီနေ့မကာကွယ်ထားဘူးလားကာကွယ်လို့ရပါတယ်ဒါပေမဲ့ဖះသမြင်တကာခွင့်ပြုတယ်အဲ့ဒီတိုက်ပွဲတွေအတွက်လူမမြင်ရတဲ့တိုက်ပွဲတွေအတွက်တမင်တကာခွင့်ပြုခဲ့တယ်။တမင်တကာဒဏ်ရာစီခဲ့တယ်။တမင်တကာအမာရွတ်တွေထင်ကျန်စီခဲ့တယ်။ဘာကြောင့်လဲ?ဒါဝိဒ်ဟာဖျားရည်ွယ်ချက်ထဲမှာတနည်းဂေါလျာကိုယင်ဆိုင်ဖို့အတွက်ရည်ွယ်ထားတာဖြစ်တယ်။ဟာလေလုယာ။ချစ်တော်ညကိုပေါ့ပေါ့သင်ပွားမှာအဲ့ဒီမိကုန်းနဲ့ဖျားကိုမင်းစရာရှိလာတယ်။ငါဘာဖြစ်လို့ဒဏ်ရာရခဲ့တာလဲ။ဘာဖြစ်လို့ဒီအမာရွတ်တွေရခဲ့တာလဲ။ဘာဖြစ်လို့ဖျားမခွဲကာခဲ့တာလဲ။ဒီလိုဖျားအတွက်လုံနေနေဘာဖြစ်လို့ဒီအမာရွတ်တွေရှိလာလဲ။ရှိတယ်ဒါပေမဲ့ဖရားရဲ့အကျင့်စီတွေမှာကျွန်တော်နားလည်ရမယ့်အရာကဖရားသည်ကျွန်တော်တို့ကိုဝုန်နဲ့ချင်သေးလောက်ပဲယဉ်ဆိုင်ဖို့မဟုတ်ဂေါလိယဆိုတဲ့ဂျိုင်းယန့်ကိုယဉ်ဆိုင်ဖို့အတွက်ဖရားကြီးရွေထားတာဖြစ်တယ်ဟာလေလုယာဒါကြောင့်မို့အဲ့ဒီအမာရွတ်တွေနဲ့ကျွန်တော်တို့ကိုတိုက်ပွဲအတွက်ပြင်ဆင်ပေးထားတာဖြစ်တယ်ဒါကြောင့်မို့ဆိုတော့ရှောလူပြောတဲ့စကားထဲမှာသူကားတဲ့ဟိုးပျော်ရွယ်တဲ့အရွယ်တွေကစစ်တိုက်လာတယ်နင်ကအသက်ပြိုတော့သူဖြစ်တယ်ပြဿနာမရှိဘူးပျော်ပေမဲ့သူ့မှာအမာရွတ်ရှိတယ်ဒါဝိမနုနယ်သေးပေမဲ့အမာရွတ်ရှိတယ်ဒီရာကရှေ့ဆက်မဲ့တိုက်ပွဲအတွက်သတိထားစရာเนาะဒီနေ့ဂယုပြုစရာအမှတ်ပြုစရာဖြစ်သွားတယ်။ဒါမဲ့ကျွန်တော်ကတခါတည်းမှာဖះဘလောက်ပဲကျွန်တော်ကိုယ်ရမှာလက်ချက်ပေးလက်ချက်ပေးလက်ချက်ပေးအဲ့ဒီအမာရွတ်တွေကိုကျွန်တော်သတိမထားမိဘူး။အမာရွတ်ဆိုတာကျွန်တော်တို့ဘာပဲလားအပိုတစ်ခုလိုလိုစိတ်ရှုပ်စရာတစ်ခုလိုလိုရှက်စရာတစ်ခုလိုလိုစူးစမ်းပြီးဖုံးကွယ်ရမယ့်အရာတစ်ခုလိုပဲကျွန်တော်ကသတ်မှတ်ထားတယ်။အဲ့ဓာတွေကကျွန်တော်ဘဝအတွက်နောက်ထပ်အမာရွတ်ကြီးကြီးတွေမရစေဖို့နောက်ထပ်တိုက်ပွဲတွေမှာအောင်မြင်စေဖို့အတွက်ဖះပေးထားတဲ့မှတ်တမ်းတင်မော်ကွန်းတင်လက်မှတ်တွေဆိုတာကျွန်တော်သတိမထားမိဘူး။ဒါကြောင့်မို့ပဲတူညီသောအပကိုကျွန်တော်ဒီထက်ခါတည်းလေးချိန်ဖန်များစွာချိန်ဖန်များစွာချိန်ဖန်များစွာအမာရွတ်ပေါ်မှာအမာရွတ်ပေါ်မှာအမာရွတ်ပေါ်မှာနောက်ထပ်အမာရွတ်မားထပ်အမာရွတ်နောက်ထပ်အမာရွတ်ထက်ခါတည်းလေးတန်ရာတွေရတာဖြစ်တယ်။သိပြီ။ဒီတိုက်ပွဲဟာဒီလိုတိုက်ရင်ဒီလိုဖြစ်မယ်ဆိုတာသိရင်ကျွန်တော် strategy ပြောင်းဖို့တွေ့ဖြစ်တယ်ဒီလိုတိုက်လို့မရတော့ဘူးဒီလိုသွားလို့မရတော့ဘူးဒီလိုရင်ဆိုင်လို့မရတော့ဘူးသိပြီလေကိုသိတာပဲဒီစုံစမ်းနောက်ဆက်ချင်းကိုကိုဒီလိုရင်ဆိုင်ကိုလစ်သွားပြီဆိုတော့ကိုသိနေပြီလေသိတာပဲဒီလိုသွားလို့ဒီလိုပြောလို့ဒီလိုဖြစ်ရင်ဒီလိုဖြစ်မယ်ဆိုတာသိပြီအမာရွတ်အကြီးပဲဒီမှာရပြီအဲ့ဒါကိုအဲ့ဒီအတိုင်းနောက်တစ်ချိန်လေးအဲ့သွားနောက်တစ်ချိန်လည်းအဲ့သွားအဲ့ဒီရှုံးတဲ့တိုက်ပွဲကဖះပြီးရှုံးတာမဟုတ်တော့သောသူကထိတ်ကစကားနဲ့ပြောရင်ကျွန်တော်ပါကျွန်တော်ရွေးချယ်မှုနဲ့အဲ့ဒီအမားတစ်ခုကိုကျွန်တော်ချိန်ဖန်များစွာသဘောကျလို့လုပ်နေတာဖြစ်တယ်မားတာမဟုတ်တော့အဲ့ဒါအမားရုပ်ကိုတတိမထားမိတဲ့အရာဖြစ်တယ်အဲ့တော့တော့ကျွန်တော်ဒါလေးဖတ်ချင်အကြောင်းအရာလေးပါဒါဝိအကြောင်းပြောရင်းနဲ့တမန်ရဲ့ဆိုရင်ဒုတိယဆောင်ခရီးဆယ်နှစ်လောက်ကိုသွားအောင်တမန်ရဲ့ဆိုရင်ဒုတိယဆောင်ခရီးဆယ်နှစ်လောက်မှာဒါဝိဒ်ဒီမာယွင်းခဲ့ပြီဖြစ်တယ်မာယွင်းခဲ့တဲ့အတွက်အဲ့ဒီပုံမှာဖခင်ဟာသူ့ကိုသွန်သင်တယ်ဆုံးမတယ်တနည်းအားဖြင့်သူ့ရဲ့အသက်တာထဲမှာဖခင်စစ်ကြောတယ်ဖခင်သူ့ကိုပြုတ်ပြင်တယ်အဲ့ဒီအတွက်ဖះပေးတဲ့အရာကဘာလဲဆိုရင်အခကြီးစနစ်အငယ်30ကိုကျွန်တော်ဖတ်ချင်တယ်။ထာဝရဖះမိန်တော်မူဒီကကျွန်တော်ကလိုက်ဆိုပြပါသင်း၌ရံပတ်ပြုတော်သူကိုသင်းအဆွေမျိုးတဲကငါပေါ်စေမည်။ရှင်လေးမတော်ဖះပေါ်ပြီးမင်းကိုရံပတ်ပြုမဲ့သူဘယ်တဲကပေါ်မှာလဲ။မင်းအဆွေမျိုးတဲကပေါ်မှာတပါးမျိုးသားဆီမဟုတ်ဟိုဘက်နိုင်ငံမဟုတ်ဘူးဟိုဘက်ရန်သူတက်ထရမဟုတ်ဘယ်တဲကပဲပေါ်မှာလဲ။ဆွေမျိုးတဲကဒါဆိုဒါဝိဘွားမှာကြီးမားသောအမာယုကြီးရသွားပြီလားတန်ရာကောအမာယုကောရသွားပြီအကြီးပဲအကြီးကြီးပဲအကြီးကြီးပဲအဲ့တော့အဲ့ဒီအမာယုကဘာဘလို့ရတာလဲလို့မေးရင်ဒါဝိအထဲထဲမှာရှိတဲ့အရာကြောင့်ရတာဖြစ်တယ်ချိန်ဖန်များစွာမြောင်များလားဆိုကျွန်တော်စဉ်းစားတဲ့အခါမှာဒါဝိဘာလို့မားတာလဲ ဘာသရှိပါကြောင်းဘာသရှိပါဘလို့ရေချိုးလဲမှမသိတာကျွန်တော်ပြောမယ်ဘာသရှိပါကြောင်းမဟုတ်ဒါဝိအထဲမှာကိုကစုံညစ်တဲ့အရာရှိနေလို့အဲ့နေရာမှာဘာသရှိပါမဟုတ်ဘဲနဲ့တခြားကလမကြီးဆိုလဲမှမှာပဲအဲ့နေရာမှာမဟုတ်လဲတခြားညာဖြစ်ဖြစ်အောင်မှာပဲသူအထဲမှာကိုကဖြစ်တာဒါကြောင့်မို့နာသဆုံးမပြည့်ရခါမှာ तू ပွင့်သွားတယ် तू မြင်သွားတယ်အပြစ်ဆိုတာဟိုးအမိဝမ်းနဲ့မာတွေကဆွဲနေတာတဲ့လူဖြစ်လာမှမဟုတ်ဘူးခိုးမာတွေကမကောင်းတာစစ်မြစ်ကိုကမကောင်းတာဒီထဲမှာကိုကမကောင်းတဲ့အရာဆွဲနေလို့ तू ကြောင့်မဟုတ်ဘူးတကယ်တော့ကျွန်တော်ဆွဲဖို့ဘာစီဘာကြောင့်မဟုတ်ဘူးဘသူမဆိုဖြစ်အောင်မှာပဲရှင်းရှင်းလေးပဲကျွန်တော်တခါတည်းလေလူတွေကိုလက်ညှိုးထွေးနှင်းချောင်းဖြစ်တယ်နှင်းချောင်းဖြစ်တယ်နှင်းချောင်းဖြစ်မဟုတ်ဘူးဒီထဲမှာကိုမကောင်းတာဒီလူကြောင့်ဟဲ့ငါခဏခဏဒေါသထွက်ရတယ်အမလီသူကြောင့်မဘူးဒီထဲမှာကိုဒေါသရှိလို့ဒေါသထွက်တာလေဒေါသမရှိဒေါသထွက်မလားစဉ်းစားကြည့်လေဒီထဲမှာမေတ္တာရှိရင်ဘာပဲထွက်မလဲမေတ္တာထွက်မှာဒီလူကြောင့်မေတ္တာရထွက်တယ်ဒီထဲမှာကိုဘာရှိနေရလဲနင်တို့နော်ငါကိုအချင်းချင်းခါခါစစ်ဆိုးအောင်လုပ်တယ်အမလီဘယ်သူပဲစဉ်းစားနင်တို့သူတို့သူတို့လူကြောင့်တနည်းပြဘာစီပါကြောင့်မဟုတ်ဘူးဒီထဲမှာကိုရှိနေတာဒီထဲမှာကိုရှိတဲ့အတွက်ဖခင်ကအမာရွတ်နဲ့ဖို့ပြတယ်အကြီးပြပလိုက်တာဝေးကိုနင်တွေ့လားဒီထဲမှာတကယ်တမ်းတော့ကောင်းကိုမကောင်းတာလူဟာနင်ဘာမှမတတ်နိုင်ဘူးဒီမှာထုံးပြူသုတ်ထားတာအထဲမှာအုတ်ကူပဲပုတ်ပွားနေတာငါမတတ်နိုင်ဘူးခရစ်တော်ပဲတတ်နိုင်တယ်ဒါကိုမြင်စေချင်တာကျွန်တော်တို့ကိုအဲ့ဒီအမာရွတ်တွေကကျွန်တော်မြင်စေချင်တာနေရှောက်ရှောက်လုပ်ခဲ့ပြီးနေရှောက်ရှောက်ပြောခဲ့ပြီးကြီးကြီးကျယ်ကျယ်တွေပြောတဲ့အတွက်ကြီးကြီးကျယ်ကျယ်အမာရွတ်ကြီးတွေရပြီးပြီအဲ့ဒီမှာတကယ်တမ်းတော့မထိန်နိုင်တဲ့စိတ်ကဒီထဲမှာမလုံနိုင်တဲ့စိတ်ကဒီထဲမှာပုတ်သွိုးနေတဲ့စိတ်ကဒီထဲမှာအဲ့ဒီအရာပြနေတာမြင်သွားပြီအခုဒီမှာပြောပြီနင့်နေကားတဲ့အဆွေမျိုးတွေကပုံကန်သူ့ပေါ်မယ်โอเคအမာရွတ်ပေါ်ပြီပြောထားတဲ့အတိုင်းပေါ်လာတယ်ကျွန်တော်ဖောက်တော့ဒီနေ့အခန်းကြီး15အငယ်စနစ်ဒါဝိဒ်တိုင်ပင်ဘက်ကီလောမျိုးသားအဟိသောဖေလာသည်မိမိနေရာကီလောမျိုး၌ရစ်ပူစော်လျက်အဘရှလုံခေါ်လည်းဤအဘရှလုံနောက်သို့လိုက်သောသူတို့သည်တိုးပွားများပြား၍ပုန်ကန်ခြင်းအမှုအားကြီးလေ၏သတင်းကြားပြောသောသူတစ်ယောက်သည်ဒါဝိဒ်ထံသို့လာ၍ဤသီလအမျိုးသားနှလုံးသည်အဘရှလုံဘက်သို့ပါသွားပြီဟုကြားလျှောက်လေ၏ဒါဝိဒ်ကလည်းငါတို့သည်ထား၍ပြေးကြကုန်အံ့မပြေးလျင်အဘရှလုံလက်မှမလွတ်အလင်းမြန်ထွက်ကြကုန်အံ့ရပြီပြောတဲ့အတိုင်းဖြစ်လာလားဖြစ်လာတယ်သူ့ပုံကန်းတဲ့လူကတပါးမျိုးသားလားသူ့ကိုယ်တည်းထွက်တဲ့သူ့သားလားသူ့ကိုယ်တည်းထွက်သူ့သားတော့သိပြီအမာရွတ်အကြီးပဲအမာရွတ်နဲ့အသက်ရှင်ရတယ်အဲ့တော့ဒါဝိထွက်ပြေးရတယ်ထွက်ပြေးရင်းနဲ့ကျွန်တော်အမြဲတမ်းပြောနေတဲ့ကျွန်တော်ဇက်လိုက်ကြီးရှီမီနဲ့သွားတူလမ်းမှာရှီမီကသူ့ကိုချိန်စေတယ်ကင်းနေပေါ့ဘီနာလူတွေကပြောတယ်ကျွန်တော်သွားပြီးအဲ့ဒီခွေးသိကောင်လေဘင်းဖြတ်ပလိုက်မယ်တပ်ပလိုက်မယ်ရှာတာရှိတယ်နေရင်ထိုင်လိုက်ပြောတယ်ဒါဝိပါပြောတာမလုံနဲ့မလုံနဲ့ဒါအမာရွတ်တယ်ဒီမှာအမာရွတ်ဖြစ်ခဲ့လို့ဒီမှာဒဏ်ရာဖြစ်ခဲ့လို့ဒီမှာမှားခဲ့လို့ဒီဒဏ်ရာရတာခြေတော်ညီကောင်အသေးချာနှလုံးသွင်းစေခြင်းလေအမားကြောင့်အမားဖြစ်ခဲ့ပြီးနောက်ထပ်ထပ်မမားဖို့အတွက်အရေးကြီးတယ်ကျွန်တော်ကတခါတည်းမှာကိုမှားတာကိုမှားလို့အပြောခံရတာအပြောခံလို့ပြောတဲ့လူဒေါသထွက်တယ်ထွက်ပြီးပြန်ရံဖြစ်တယ်အဲ့လူနဲ့စဉ်းစားကြည့်ဖောင်းတာကိုဖောင်းတာကိုမှားလို့ကိုပြောခံရတာအဲ့တော့ပြောတဲ့လူနဲ့ပြန်ထက်ရံဖြစ်တယ်အဲ့ဒါဘာနဲ့တူလဲလို့မင်းထွက်ပြေးလာပြီးကမှရှိမိကိုထက်တတ်တာနဲ့အတူတူပဲအမာရွတ်ရပြီးကမှအဲ့ဒီအမာရွတ်ကိုထက်ပြီးဓာတ်နဲ့မွန်းတာနဲ့အတူတူပဲကျွန်တော်တဲမှာလန့်လောက်ရမယ်ဘဝမှာသွန်သင်ရတော့မယ်ငါမှားခဲ့ပြီးဒီမှာချော်ခဲ့ပြီးပြီဆိုရင်ဟုတ်တယ်ဒီနေရာရောက်တိုင်းကြောက်ပါမလဲသတိထားဖို့အရေးကြီးတယ်ပါဇက်က break ပေါက်ပြီးဒီနေရာရောက်သွားရင်အဲ့နေရာမှာ desktop off အောင်မယ်ရှစ်ဆက်သွားလို့မရဘူးမတက်နိုင်ရင်တက်နိုင်တဲ့ဖရားကကျွန်တော်ကူညီမဆာမှာဖြစ်တယ်လွတ်ထားလို့မရဘူးမဟုတ်ရင်အမာရွတ်ပြီးအမာရွတ်ပေါ်မှာဓာတ်ထမွန်တမန်ထမွန်ဘယ်တော့မချက်တော့အခုဒါဝိဟာရှင်ပြင်းတော့ရှင်မိကိုလက်ခေါင်းတစ်ချက်ညှင့်ုံနဲ့အဲ့ဒီမှာအပီးရှင်းလို့ရတယ်ရှင်မိရဲ့အသက်တာလည်းသူသိတယ်ဘယ်လိုလူမျိုးဆိုလည်းသူသိတယ် ဒါပေမဲ့အခုချိန်မှာငါဖြစ်နေရတဲ့အရာငါဘဝမှာရင်ဆိုင်တဲ့အရာကငါမှားခဲ့လို့ငါတန်ရရခဲ့လို့ငါအမာယူရခဲ့လို့အဲ့ဒီတဲမှာငါသွားနေရတဲ့ तू သိတဲ့ခါမှာအဲ့ဒီ process အလုံးကို तू ဝန်ခံခဲ့တယ်အမာယူကိုကြည့်ပြီး तू သတိထားတယ်အမာယူကိုကြည့်ပြီး तू ကျွန်တော်ပြောချင်တယ် तू စိတ်ထဲမှာရှိမိကိုလည်းမညှင်ချင်ပြန်မှာပဲပြောလို့မရတော့နှလုံးသားထဲမှာဒါပေမဲ့ तू မလုပ်ဘူးဘုရားသခင်အခွင့်ပေးရဆဲပါစေဆဲပါစေလုပ်ပါစေပြောပါစေစိတ်ဓာတ်လုပ်ပါစေသူအဲ့ဒီရှိမိကိုနောက်ထပ်အမာတကု तू မကျူးလွန်တော့ဘူးအဲ့ဒါဒါဝိနှလုံးသားဖြစ်တယ်အဲ့တော့ဒါဝိမှာအမာယုတ်အကြီးအဲ့တကုပဲရှိအမာယုတ်ဘယ်လိုပေါ်နေမို့တကယ်တမ်းတော့ဟောဒီမှာဘာတစီပါအမာယုတ်နောက်ဒီမှာသူသားအမာယုတ်ဒီမှာရှိမိမရှောလူအိုးအမာယုတ်ပေါင်းဘယ်လိုပေါ်တကယ်လို့ရှိရမလားတံဖျားမှတန်းတင်တဲ့ခါမှာအမယုအကြီးအဲ့ဒီပါစီပါအမယုကလွဲလို့ဖះရှိမှစုံလင်းနေအပြစ်တင်စရာမရှိဘူးဖះနှလုံးသားတထက်တက်ရှိတော်သူဖြစ်တယ်ဥရိယကိုတတ်တဲ့အမှုဖြစ်ခဲ့ပြီမဲ့ရှိမိကိုတတ်ခြင်းအမှုကနေသူလုခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာသူသတိပေးတယ်သတိထားတယ်အဲ့ဒီမယုသတိထားဖို့အတွက်ရှောမှုကိုမာခဲ့တယ်တဒကန္နဒါပေမဲ့ဒီခန္ဓာဘိုင်းမှာတော့ဥရိယလည်းသက်လိုက်ဆဲတဲ့ရှိမိလည်းသက်ဟိုလူလည်းသက်ဒီလူလည်းသက်အဲ့လိုမျိုးအမယုဘလဘွားတယ်သူမသွားခဲ့ဘူးသူအရန်ခီးဆိုင်ခဲ့တယ်သူ့ပေါ်မှာရှိတဲ့အမာယုတ်ကိုလူမမြင်သူမမြင်တိုက်ပွဲထဲမှာရခဲ့တဲ့အမာယုတ်ပါလဲဒါဝိဒ်ခီးဆိုင်တယ်ဒါကြောင့်လူမြင်သူမြင်တဲ့ကောလျာကိုယင်ဆံမဲ့တိုက်ပွဲထဲမှာသူနောက်ထပ်အမာယုတ်အကြီးကြီးမရခဲ့ဘူးဝန်ပလွင်နဲ့ဝန် sorry ဝန်ပလွင်နဲ့မဟုတ်ဝန်နဲ့ရခဲ့တဲ့တော့ဒီနေ့အမာယုတ်ကမပြောပါလို့ပဲအကယ်၍ကောလျာနဲ့ရရင်အဲ့ဒီအမာယုတ်ကကြီးမားတယ်သူရှုံးလို့မရအောင်အဲ့ဒီတိုက်ပွဲကသူ့နောက်မှာဣတိလာတစ်မျိုးလုံးရှိတယ်ဒါကြောင့်မို့သူသတိထားခဲ့တယ်ဖះကသူ့ကိုဘဝမှာအဲ့ဒီအမာယုတ်ကိုမှတ်တမ်းတင်ခဲ့ပြီးတယ်မှတ်ချောက်တင်ခဲ့ပြီးတယ်အခုသူအကြီးကျယ်ထရရပြီးအမာယုတ်အကြီးရရှောင်းပြမတင်ဘူးဘယ်ကောင်နေလဲကွာငါ့ကိုပြောပတ်စီပါရေချိုးကောင်တိတ်ချကာပေးလိုက်ရေချိုးကောင်ပေါက်လို့ဖြစ်တယ်ဒီကိစ္စကရှောင်းမပြောဘာမပြောဟိုလူမဒီလူမဟိုလူကြောင့်ဒီလူကြောင့်ဘာမပြောဖះရှိမှာကျွန်တော်ထရရပြီးကျွန်တော်မာပြီးဇာလ57မှာကျွန်တော်အခြေအနေကိုကျွန်တော်မြင်သွားပြီဖေဒါပဲဒါကြောင့်မို့အဲ့ဒီအမာယုတ်ပေါ်မှာနောက်ထပ်အမာယုတ်တန်ရာတစ်တည်းထက်မလို့ကျွန်တော်ဒါကြောင့်မို့ရှိမိဘလောက်ဆဲဆဲအေးစီပဲဒါကမြင်သားအောင်အမာယုတ်အကြီးကြီးကိုနှုတ်ကပတ်တော်နဲ့ကျွန်တော်တို့ထောက်ပြတာဖြစ်တယ်အဲ့လောက်ကြီးကျွန်တော်မှနေ့တိုင်းမြင်ဆိုင်ရပါအောင်အသေးမွှားလေးတွေပေါ့အမာယုတ်လေးတွေရှိမိမဆဲသေးဘူးလေမင်းကကောက်ဖြတ်ချင်နေပြီမရှိမိရှိမိလိုက်ဖြတ်ထားအဲ့ကောတခါလေးမဆင်းအောင်ဖြတ်တာမဟုတ်ဘူးကျွန်တော်တို့မှာရှိအမာယုတွေသတိထားဖို့အတွက်ဖြစ်တယ်ဘာကြောင့်မလို့ဒီအရာကြီးကျွန်တော်ပေါ်ထဲမှာဖြစ်လာတယ်ဒီအရာတွေဘုရားကဘာလို့ပေးတွေ့တာလဲဒီအရာတွေဘုရားကဘာလို့ရင်ဆိုင်စီရလဲအသက်တာတွေမှာနားလေသဘောပေါက်ဖို့အတွက်ဖြစ်တယ်အဲ့ဒါ warning sign တွေပဲမဟုတ်ရင်ကျွန်တော်ကကိုယ်အမာယုလဲကိုကြီးမဆိုင်သူများအမာယုဆိုလဲကျွန်တော်ကရှိဖို့အတွက်ပဲကိုယ်အမာယုကျတော့ကိုရှက်တယ်သူများလောင်ကျွတ်ကျွန်တော်လောင်တယ်အဲ့ဒါနဲ့ပဲကျွန်တော်တို့ဒီနောက်ထပ်အမာယုတစ်ခုကိုမရည်ရွယ်ပဲနဲ့ထက်ရကုန်ကြမဟုတ်ဘူးကျွန်တော်သတိထားဖို့အတွက်ဖြစ်ကျွန်တော်ပေါ်မှာဖះကဘာသွန်သင်နေလဲဘာကိုနားလဲစီခြင်းလဲဘာနဲ့ကြုံတွေ့နေရလဲအဲ့ဒီအရာကအရက်မှာအရာအပြင်သတိပြုဖို့အတွက်ဖြစ်တယ်ကျွန်တော်နားလဲရမယ့်အရာကကျွန်တော်ကိုဖះကအမှုမဲ့အမှတ်မဲ့ဘယ်တော့မှလူတွေနဲ့ပြေးမတွေ့ပြေးတွေ့တဲ့လူတွေမှာအကျံစီရှိရည်ပဲချက်ရှိတယ်ဒါဆိုအမာရွတ်တဲ့ရှိတဲ့လူတွေနဲ့ကျွန်တော်ကိုပြေးတွေ့လာရင်သိကြတယ်ထတ်တူသောအမာရွတ်ကျွန်တော်မှမရစေခြင်းလို့ဖြစ်တယ်ရှင်းရှင်းလေးပဲပစံအကြပြောက်ပြီးအမာယုတ်ရထားတဲ့လူတယောက်တင်တွေ့ရင်ကိုပစံအကိုကိုကသတိထားဖို့တို့ဖြစ်ဒါအလွယ်ဆုံးကျွန်တော်ဥမာပေးတာဖုန်းကြပွဲထားလို့အမာယုတ်ရထားတဲ့လူတယောက်တွေ့ရင်ကိုဖုန်းကိုသေးချာကင်ထားဖို့တို့ဖြစ်တယ်ရှင်းရှင်းလေးပဲအစားမလို့เนาะအေးဖះเจ้าတွေမှာမထိုင်တဲ့တော့အိမ်သားတွေကရင်တရားနာရဲဆိုရအကြောင်းကျုံအမာယုတ်ကြားရင်ဒါပြီးလို့ကြာသခင်ကဆိုင်သတိထားဖို့တို့ဖြစ်တယ်စွတ်စွတ်မစားနဲ့ငေတို့သီးတယ်အမာယုတ်ရှိရဟုတ်မှာဆိုလိုချင်တာအသေးဖွားလေးတွေပါအပေါ့ပါလေးတွေပါဘာမှမဟုတ်တဲ့အရာလေးတွေပါအသက်တာတွေမှာကျွန်တော်ကသတိထားဖို့အတွက်ဖြစ်တယ်ကျွန်တော်ဘာကြောင့်မို့ကျွန်တော်ကအမာရွတ်တွေများနေရတာလဲလို့မေးသတိမထားမိတာသတိမထားမိတာအရာရာကျွန်တော်ကပေါ့ပေါ့လေးပဲစဉ်းစားတာအမာရွတ်လို့ပြောရတဲ့ရှက်ဖို့ပဲမဟုတ်ဘူးအဲ့ဒါဖခင်ကသမင်တကာကျွန်တော်ထဲမှာထားခဲ့တဲ့ warning sign ဖြစ်တယ်အချုပ်လေးမှာလူခွာယူဖို့အတွက်ဖြစ်တော်မပေတရုအားလုံးတရားရင်နဲ့ပါတရားရင်နဲ့ပါပေတရုညင်းတယ် မြင်တယ်ချက်မတော်မီမြင်တယ်တရားနဲ့အဲ့တော့ဒီနေ့ရှင်မြတ်ထမြောက်လာတဲ့ခရစ်တော်ကပေတရုစီရောက်တဲ့ခါမှာစစ်သားစားစရာပါရှိကုန်းပေါ်မှာငါကင်ထားတယ်လာစားပါမိသားအဖွဲ့ပေတရုနဲ့ခရစ်တော်နဲ့စကားပြော conversation ပြောပေတရုကိုအမာရွတ်အကြောင်းယေရှုမပြောတော့ဘာပြောလဲလို့မင်းချစ်လားချစ်တယ်ထက်မိတယ်ချစ်လားချစ်တယ်ချစ်လားချစ်တယ်အချစ်အကြောင်းပြောတယ်သိုးတွေကိုကြီးရှုစောင့်ရှောက်ဖို့အကြောင်းပြောတယ်တနည်းအားဖြင့်မနေ့ကအမာရွတ်အကြောင်းမပြောတော့ဒါပေမဲ့ပေတရုဘုရားမှာအဲ့ဒီအမာရွတ်ကမပြောပေမဲ့တူညီသောအမာဘတော်မှာမတွေ့ရတော့အဲ့ဒီသခင်ကိုနောက်တစ်ချိန်ပေတရုညင်းတာတခါမှမရှိတော့အဲ့ဒီငါးပြန်ဖမ်းပြီးရဲ့နောက်မှာနောက်တစ်ချိန်ပေတရုရေထဲဆင်းပြီးငါးပြန်ဖမ်းတယ်ဆိုလဲတခါမှမပါတော့အဲ့ဒီအမာရွတ်ကနေသူကောင်းကောင်းကြီးသင်ခန်းစာရသွားပြီရသွားရအောင်ယေရှုကအဲ့ဒီအမာရွတ်ကိုလှံပြပြီးတော့ပေတရုနင့်ဘလို့ဖြစ်တာလေငါပြောတယ်မလားညင်းမယ်နင်မယုံအခုနင်ညင်းပြီမလားနင်နောက်တရပြီလားနောက်တရပြီလားနောက်တရကြောင်းသုံးခါဝန်ခံစမ်းဟုတ်ကဲ့နောက်တရပါပြီနောက်တရပါပြီနောက်တရပါပြီသိကြပြီလားသိကြပြီလက်ပိုက်ပြောလက်ပိုက်ပြောထိုင်ပြောနဲ့ထပြောပေတရုသေချာထပြောကျွန်တော်နောက်တရပါပြီဘယ်တော့မှကိုရော့ကိုမညင်းပါဘူးနောက်တရပါပြီကိုရော့ဘရော့ကိုမညင်းပါဘူးနောက်တရမပေးဘူးမပြောအလုံးရှိမှာပေတရုကိုခေါ်ပြီးတွေ့လားဒီကောင်တွေ့လားကြီးကျယ်သူများရှိမှာတော့အလုံးလုံးနေပြီးတော့ညင်းတာဒီကောင်လေဒီကောင်ဒီကောင်နော်တွေ့လားအလုံးသင်္ကန်းစားယူပေတရုလုံးဘသူမှမဖြစ်စေချင်တယ်ကြားလားပြောလားယေရှုမပြောဘူးဘသူပြောလဲလားကျွန်တော်ပြောတယ်လူပြောတယ်တွေ့မလားအဲကောင်လုံးမဖြစ်ချင်တယ်ဒီနော်မတွေ့လားသူ့လိုမဖြစ်ကြနဲ့သူ့အမရတွေ့လားတွေ့လားဒီတယောက်တော်တော်ကိုဂျိုးကောင်မသိတော့စာတန်တအားအခွင့်ပေးတဲ့ကောင်မသိစာတန်ကောင်သတိထားတော်သေးတော့သူ့မရှိလို့နော်ကိုယ်ကနေနောက်ဆုံးတော့တော်သေးကျွန်တော်လက်ညိုအဲ့ဘက်ရောက်သွား꽌တက်သွားမယ်နော်သတိထားသူ့လိုမဖြစ်စေနဲ့ကျွန်တော်ကလှုပ်တယ်ကျွန်တော်ဘာလုပ်လဲဆိုသူ့ရဲ့အမရသူ့ရဲ့တန်ရာဟောင်းဒီမှာတွေ့လားအမာရွတ်ကိုပဲကျွန်တော်မှာပဲလန်လန်ပြအဲ့ဒါဘာနဲ့တူလဲဆိုရင်နောက်တစ်ချိန်အဲ့ဒီလူကိုအဲ့ဒီအမာရွတ်အဲ့ဒီအမာမျိုးလှုပ်ဖို့အတွက်တွန်းအားပေးနေတယ်အတူတူပဲသူ့စိတ်ထဲမှာသူ့ဝိညာဉ်တော့ဘာဖြစ်သွားလဲငါအမာရွတ်နဲ့လူပဲငါကမှတ်ကြီးပဲဒီနေ့ကပြောရင်ငါမှဒီမှာဒဏ်ရာနဲ့ပဲနောက်ထပ်ဒဏ်ရာငါကယူမဆိုင်တော့ငါမှဒီမှာအမှတ်နဲ့ပဲငါဒီမှာအမားနဲ့ပဲငါညင်းတယ်ကွာငါယေရှုညင်းတယ်ကွာနောက်ချိန်ညင်းတော့ဘာဖြစ်လဲကွာငါပေတရုကွာဘာဖြစ်လဲကာရောခတ်မှာမှာပဲကြောက်ဝဲကွာကာရောအဲ့ဒီလိုမျိုးအသက်တာထဲမှာလွဲမားစွာခွာရသွားလွယ်အများကြီးပဲတနည်းအားဖြင့်ရေစုံမျောပလိုက်တာဘာဖြစ်လို့ဘာဖြစ်လို့ကွာနှုတ်ပြောအတိုင်းလို့တော့ကွာဒါပေမဲ့ဖခင်ကအဲ့လိုမပြောပေတရုဘာပြောလဲချစ်လားပေတရုချစ်လားပေတရုချစ်လားရှိနေတဲ့အချိန်မှာဒီမှာငါအမာယူဒီမှာငါဒဏ်ရာငါခံခဲ့တဲ့အတွက်နင်တို့ခံစရာမလိုတော့ဘူးငါပေးခဲ့အတွက်နင်တို့ပေးစရာမလိုတော့ငါကိုစားပေးခဲ့ပြီအခုငါနင်တို့အထဲမှာရှင်တော့မယ်အဲ့ဒီရှင်ဘူးအခွင့်ပေးအဲ့ဒီအောင်မြင်ခြင်းအဲ့ဒီမှာရှိတယ်အဲ့ဒီမှာလုံနိုင်တဲ့အရာရှိတယ်နင်မတက်နိုင်တဲ့အရာဒီထဲမှာရှိတယ်ဟာလေလုယာစောင့်နေပါဂျေရုရှလင်မြို့မှာထို့သောမရှိတော့လဲသင်တို့ဘုံတန်ရှင်းတော်ပြဆင်းကြွတော့ခါတကူကိုခံရ၍ဂျေရုရှလင်မြို့ဆိုယူဒာပြည်ရှမာရိမြေကြီးစွန့်တောင်ငါ့တက်သေးဖြစ်ဟာလေလုယာမင်းတို့မှမရှိဘူးငါတိတယ်အဲ့ဒီခွန်အားအဲ့ဒီအစွမ်းမရှိဘူးတိတယ်ဒါပေမဲ့အဲ့ဒီအမာရွတ်တွေကိုပဲជីပြီးစိတ်တက်ကြိုက်စိတ်ပြတ်နေမှာမဟုတ်ဘူး one name မှာဖျားသတိခဲ့ပြီးချိန်ဖန်များစွာကျွန်တော်ဘုရားမှာကျမ်းစာနဲ့သင်ခဲ့တာမဟုတ်ဘူးအမာရွတ်နဲ့သင်ခဲ့တာအမာရွတ်နဲ့သင်ခဲ့တာအဲ့ဒါအကြီးမားဆုံး one name ဆိုင်မဲ့ဒီနေ့လမ်းပေါ်မှာ sign board တွေရှိတိုင်းကျွန်တော်သတိထားလို့လားကျွန်တော်ပြောမယ်သတိထားလားမထားပါဘူး80 80 100 sign အကြီးကြီးပဲကတ်ထားတာသတိထားလားကောင်းကြည့်ဒါမင်းနှစ်ခါသုံးခါလောက်ဖလက်ဖလက်ဖလက်ဒ ထိသွားပြီဆိုရင်သတိထားသွားဖះเจ้าလာလိတ်လို့ပဲတိုးခင်မှာ40မောင်းပြီလားစိတ်ချရအောင်ဘာပဲအမာယုတ်ကကြီးတယ်တပတ်တမဲရင်းနဲ့ထိထားတာ6.900ဆိုတော်တော်ထိတယ်အလားထိတယ်အမာယုတ်ကြီးလား
ကြီးတယ
်ဒါဆိုရင်လမ်းပေါ်ကဆိုင်းဘုတ်ကသတိပေးတာလားကိုပေးလိုက်ရတာကိုသတိပေးနေရလားအတိကြရကိုအမရောကိုသတိပေးတာလိုင်းပေါ်မှာဘလောက်ပဲခုနှစ်ပေးဆိုင်းဖို့ပဲထောင်လာကျွန်တော်သိကြည့်မစဲဒါပေမဲ့အင်းနားရောက်လို့ဖြစ်ထားရင်သိပြီလား
သိပြီလေသိပြီလေ
ဆောဘာမှာတတ်တဲ့ခါကျကျွန်တော်ကြားလေလက်ရှင်တိုင်းထရက်ကားတွေ့တိုင်းစွတ်စွတ်ကြုံလို့မရတော့ဘူးဒီမှာသိသွားပြီမအမရောတော်သေးတောင်ဘာတစ်ခုမှမဖြစ်ပဲနဲ့ဖခင်က warning ပေးတဲ့အမရောလို့ခေါ်တယ်သိသွားပြီဒီမှာအမရောရှိတယ်ဒီမှာအမရောရှိတယ်ဒီမှာအမရောရှိတယ်ဖြစ်သွားပြီဖြစ်သွားပြီဖြစ်သွားတဲ့တဲကသွန်တင်တာဖခင်ကတခါလေကျွန်တော်ကပေါက်တာဒီကျန်းစာနဲ့ပဲသင်နေတာနားလေလားဘယ်မှလင်းမလဲဟိုမှာတော့မှနားလေလားမလဲဘူးလေအားလုံးဝိုင်းပြောတယ်တော့မဟုတ်တယောက်တည်းခေါ်အောင်မလို့အဖွဲလိုက်ဝမ်းခေါ်တာသက်သေခဏတော့မှဟာတကယ်ကွာမသခင်လာသွားပြီတွေ့ရငါတို့လက်ကင်လဲဘာပြောလဲမယုံမပေါက်ဘူး तू ဘာမြင်မပေါက်တာသိလား तू ကိုယ်တိုင်အဲ့ဒီအမာရုပ်ကိုမြင်မပေါက်တာချစ်တော်ညောချိန်ဖန်များစွာဖခင်ကကျွန်တော်နှုတ်ပွတ်တော်နဲ့သွန်သင်တယ်သွန်သင်တယ်သွန်သင်တယ်တရားဟောချက်နဲ့သွန်သင်တယ်တရားဟောချက်နဲ့သွန်သင်တယ်ကျွန်တော်ကိုစကားပြောရဲတိုးထီးတယ်ဝိညာဉ်တော်မဆားရဲလမ်းပြရဲကျွန်တော်ပေါက်လားမပေါက်ပေါက်လဲမပေါက်သတိလဲမထောင်းအမှုမဲ့မဲ့ပဲအေးအဲ့ဒါပြီးခွားရတယ်အာမင်ပြီးပြီဒါပဲဒါမဲ့ဖခင်ကအဲ့ဒါကိုအမာယွနေတယ်ကျွန်တော်ထဲမှာချစ်ပေးလိုက်ရင်သတိထားဖို့တော့ဖြစ်တယ်ပထမတေးတေးလေးချစ်တာနည်းနည်းနောက်တစ်ခုချစ်တယ်နောက်တစ်ခုချစ်တယ်နောက်တစ်ခုချစ်တယ်အမာယုတ်ပလဘွားကဒီနေ့အသက်တာထဲမှာတတိမထားမိလို့အခါခါဖြစ်တာဖြစ်တယ်လူပြောလို့မတူညီတဲ့အမာယုတ်တွေရှိပါတယ်ခြေထောက်မှာရှင်ရှိမယ်လက်မှာရှင်ရှိမယ်နှစ်ဖူးမှာရှင်ရှိမယ်ဒါပေမဲ့တဏှာတယ်အဲ့တဏှာတယ်ပဲခဏခဏအမာယုတ်ရနေပြီဆိုရင်တော့ something not wrong နေပြီသိကြတယ်ဖះစကားမပြောလို့မဟုတ်ဝိညာဉ်တော်မတက်နိုင်လို့မဟုတ်သေကြတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမှာဏ္ဍန်ချဲ့လို့သွေးဆောင်တယ်မပြောနဲ့တော့အားနည်းမပြောနဲ့အဲ့ဒါကိုကိုယ်တိုင်အသုံးမချလို့ဖြစ်တယ်ရှင်းရှင်းလေးပဲအဲ့တော့ကိုအသုံးမချဘူးကိုမတက်နိုင်ဘူးကိုမလုံနိုင်ဘူးဆိုတော့ဖះကပေးသိပြီဆိုရင်အဲ့ဒါတက်နိုင်တဲ့ဖះရှိကိုကျွန်တော်ဝန်ခံဖို့အတွက်ဖြစ်တယ်မတက်နိုင်လည်းဖြစ်ကွာမဟုတ်ဘူးအဲ့ဒါကျွန်တော်ယုံကြည်သူအသက်တာမဟုတ်ဘူးဖះကကျွန်တော်မတက်နိုင်ချောင်းပြောနေတာကျွန်တော်ကိုနှိမ်နေတာမဟုတ်ဘူးကျွန်တော်ကိုဖိနေတာမဟုတ်ဘူးကျွန်တော်ကိုဒီနေ့အောက်ချနေတာမဟုတ်ဘူးကျွန်တော်မတက်နိုင်ချောင်းပြောခြင်းက तू တက်နိုင်တယ် तू လုတ်ပေးနိုင်တယ်ဆိုတော့ကျွန်တော်ဝန်ခံဖို့အတွက်ဖြစ်တယ် hallelujah ဒါကြောင့်ပေတရုကိုနေမတက်နိုင်ဘူးနေမြေသွားပြီတွေ့မလားအမာယုနေရေပေါ်မှာလမ်းလျှောက်ခဲ့ပေမဲ့အမလီအခုချက်မတုံရင်နေငါ့ကိုသတိရလို့လားငါ့အတွက်ရက်တည်နိုင်လို့လား तू သိသွားပြီဒါပေမဲ့အဲ့အနာကိုအဲ့နဲ့ထိုးပြီးတော့ယေရှုပြန်မပြောချစ်လားမနက်ဖြန်မှာလုံရမယ့်အရာအတွက်ဒီနေ့မှာမေတ္တာကြောင်းပြောမနက်ဖြန်မှာလုံရမယ့်တာဝန်အတွက်အနှင်းနဲ့မနေ့ကအမာရွတ်ကြောင်းယေရှုမပြောတော့ဒါကြောင့်အသက်တာထဲမှာနားလေတည်ဆောင်မယ့်အရာဖြစ်တယ်အဲ့တော့နံပါတ်1အမာရွတ်ဒီကျွန်တော်ရဲ့တန်တရားတွေလွတ်ပြောင်းဖို့အတွက်ဖြစ်တယ်ကျွန်တော်ရဲ့တန်ဖိုးဒီကျွန်တော်ရဲ့အမာရွတ်နဲ့ဖြစ်တာမဟုတ်သခင်မာရွတ်နဲ့ဖြစ်တာဖြစ်တယ်ဒီတစ်ခါမှာကျွန်တော်အမာရွတ်ဒီကျွန်တော်ကိုသတိပေးနေတော့ဝိုင်းဒီဆိုင်ဘုတ်တွေဖြစ်တယ်ကိုအမာရွတ်သူ့အမာရွတ်မြင်တွေ့ရခြင်းကကျွန်တော်အသက်တာထဲမှာသတိထားဒီစာဖို့ဖြစ်တယ်ဆိုတော့လုံသွင်းစင်ကြင်ဖို့အတွက်ဖြစ်တယ်အခုချိန်မှာယေရှုပြည့် worship team ကိုကျွန်တော်ပြန်လဲဖိတ်ခေါ်ခြင်းနဲ့ယေရှုပြည့်ကျွန်တော်အားလုံးရှိသည့်နေရာမှာခဏလောက်အတူတူကမတ်တရဲစင်ခြင်းနဲ့ယနေ့ကြားနာရဲ့နှုတ်ခွက်တော်မှာခဏလောက်ပြန်လဲ၍စင်ခြင်းနှလုံးသွင်းစင်ခြင်းနဲ့လူတိုင်းမှာအမာရွတ်ရှိတယ်လူတိုင်းမှာယဉ်ဆိုင်ကြုံတွေ့ခဲ့ရတဲ့အရာရှိတယ်လူတိုင်းမှာဒီနေ့ဖြတ်သန်းခဲ့ရတဲ့အရာရှိတယ်ဒီအရာတွေပေါ်မှာကျွန်တော်သတိထားဖို့အတွက်ဖြစ်ကိုယ်အမာရွတ်ကိုကြည့်ပြီးတော့စိတ်ပြည့်ဝမ်းနဲ့အားငယ်ပြီးတော့ငါမတက်နိုင်ဘူးဆိုပြီးစိတ်ထဲချနေဖို့မဟုတ်ဒီနေ့ရန်သူကတော့ကျွန်တော်ကိုကျွန်တော်အမာယုတ်နဲ့ပြပြနေမာခဲ့တယ်နေမရှက်ဘူးလားဒီအမာယုတ်ကြီးနဲ့ဒါဝိကိုပြောမယ်နေမရှက်ဘူးလားအိမ်မှာဝန်ကြိုက်တဲ့အမာယုတ်တွေနဲ့နေသိုးတွေဟိုမှာနေဖျားချီးမိုးနေအောင်မှာသိုးသူများခြီးသွားတာနေပြန်လိုက်တာလေနေပြန်ကြိုက်တယ်လေနေမရှက်ဘူးလားဒါဝိကိုပြောစရာရှိတယ်။ဒါပေမဲ့အဲ့ဒီအမာယုတ်ကတကယ်တိုက်ပွဲတွေကဂေါလိယကို အဝေးကနေအောင်နိုင်ဖို့အတွက်ခွာရခဲ့တာဖြစ်တယ်။ဒါကြောင့်မို့ဒီလိုတိုက်လို့ဒီလိုအကြိုက်ခံရရင်ဒီလိုကြီးပဲတိုက်ဖို့မဟုတ်တော့ဘူးချစ်တော်ညီကိုမမတို့အဲ့ဒါကျွန်တော်အမရောသတိထားဖို့အတွက်ဖြစ်တယ်။ဒီစကားပြောလို့ဒီလိုလှုပ်လို့ဒီရာပဲကျွန်တော်ရင်ဆိုင်လို့ဒါပဲဖြစ်နေရင်ဒါပဲတစ်ခါတည်းလုံးနေဖို့အတွက်မဟုတ်တော့လိုအပ်လာရင်အဝေးကနေပြစ်ဖို့အတွက်ဖြစ်တယ်။အဝေးကနေပေါက်ဖို့အတွက်ဖြစ်တယ်။ခုရှိမှကျွန်တော်လုံးသားပြင်စီအောင်ဖျားမျက်မှောက်ထဲမှာဖျားရှိတော်ထဲမှာကျွန်တော်ဝန်ခံရအောင်ဟုတ်တယ်ကိုရောဒီမှာအမာရွတ်တွေ ਨੇ ကျွန်တော်မတတ်နိုင်ဘူးကျွန်တော်မလုံနိုင်ဒါပေမဲ့တတ်နိုင်တဲ့အရှင်လက်တော်ရဲ့ထဲမှာကျွန်တော်အနံ့ဖို့အတွက်ဖြစ်တယ်ဟာလေလုယာ
ကိုရောရှင် need to know And yet I got it
တွေကိုပေါ်မှာ
ကျွန်တော်ဘဝမှာဘဝကိုကိုက်ခံရလို့ရခဲ့တဲ့အမာရွတ်တွေကိုစိတ်ပြဲဝမ်းနေဖို့မဟုတ်ဘူးဒီနေ့အေးလျာအချိန်မှာယဉ်ဆိုင်ရမယ့်ဂေါလိယအတွက်ကြိုတင်ပြင်ဆင်ထားတဲ့လက်ချက်ပေးထားတဲ့သတိပေးထားတဲ့သတိပေးစာတန်းတွေဖြစ်တယ်ဒါကြောင့်မို့ကျွန်တော်ဒီနေ့ဒီအမာရွတ်တွေကိုမြင်တိုင်းမြင်တိုင်းမှာစိတ်ပြတ်ဖို့မဟုတ်ဘူးသတိထားဖို့အတွက်ဖြစ်တယ်ကျွန်တော်ပတ်ဝန်းကျင်မှာအမာရွတ်တဲ့လူတွေကိုကျွန်တော်တွေ့တဲ့အခါမှာကျင်ထားဖို့အပြစ်တင်ဖို့ကဲရဖို့အတွက်ဖခင်ပေးတွေ့တာမဟုတ်ဘူး။အော်ငါလဲဒီလမ်းသွားရင်ဒီလိုသတိမထားမိရင်ဒီလိုအမာရွတ်မျိုးရနိုင်ပါလားလို့ကျွန်တော်ကိုဖခင်ကသတိပေးနေတာဖြစ်တယ်။ကဘာဦးကနေပြားတဲ့ဒီကျန်းစာတော်အလုံးမှာအမာရွတ်တဲ့လူတွေကြီးပဲအမာရွတ်တင်နေကြီးပဲအဘရန်ဣဇေယာကုတ်ဆင်းလာတဲ့အမျိုးအလုံးတွေမှာအလုံးအမာယုတ်တွေနေပြီ။အဲ့ဒီအမာယုတ်တွေကိုချီပြီးအဲ့ဒီလူတွေကိုပြစ်တင်လောင်ပြောင်ဖို့ဖခင်ကနှုတ်ပတ်တော်ထဲမှာထည့်ထားမှာမဟုတ်တာ။အဲ့ဒီအမာယုတ်တွေချီပြီး"အော်ငါတို့ဘဝမှာဒီလိုပဲပခုံးတစ်ဖက်ကနေခေါင်းပေါက်နေလူချင်းတူတဲ့အတွက်ငါတို့လည်းသူ့လိုပဲမတတ်နိုင်ပါလား"ဒါဆိုမတက်နိုင်ရင်တက်နိုင်တဲ့အရှင်ရှိတယ်ဟာလေလုယာကျွန်တော်အမာယုနဲ့ကျွန်တော်စိတ်ပြတ်မပေါ်ဘူးတက်နိုင်တဲ့အရှင်အမာယုကိုကြည့်ပြီးတော့ကျွန်တော်ကြော်လို့အောင်မြင်ဖို့အတွက်ဖခင်ပြင်ဆင်နေတာဖြစ်တယ်ဟာလေလုယာဒါကြောင့်ယနေ့ညမှာထိုသခင်အမာယုကျွန်တော်ကြည့်အောင်ထိုသခင်အမာယုကိုကျွန်တော်ကြည့်အောင်ဟာလေလုယာဂျေဇုရှင်ဖခင်ချီးမွမ်းပါれကျွန်တော်တို့အရာခတ်သိကျွန်တော်တို့အရာခတ်သိအိုးကျွန်တော်တို့အရာခတ်သိကိုရောကိုချီးမွမ်းပါれကျွန်တော်တို့ဘာမှမတက်ဆွမ်းနိုင်ကြောင်းကိုဝန်ခံပါれကျွန်တော်တက်ဆွမ်းနိုင်များများဟာသခင်စီကနေသခင်လုံပေးသခင်ရှင်ပေးနေတဲ့အရာတွေတသက်ဖြစ်တယ်ဆိုတော့ကိုနားလေစေပါဘဝအမာယုတွေကျွန်တော်မြင်တိုင်းမှာသဘောပေါက်စေပါငါမမတက်နိုင်ခဲ့တာငါမမလုံနိုင်ခဲ့တာဒါမဲ့တော့ကြည့်ပြီးအေးဒါဆိုလဲငါဆက်မလုပ်တော့ဘူးဆိုရင်အသက်တာမှမဟုတ်ပါဘူးဒီနေ့ကိုအမာယုကိုကိုကြည့်ပြီးဝမ်းနေဖို့မဟုတ်ဘူးပြန်လဲသတိရအောင်မေ့ပြီးတော့သခင်ရဲ့အမာယုကိုစိတ်စိတ်ကြည့်မြင်တဲ့တော့အသက်တာကိုဖြစ်စေပါကျွန်တော်တံပိုးဟာကျွန်တော်အမာယုနဲ့ဖြတ်တာမဟုတ်ဘူးသခင်အမာယုနဲ့ဖြတ်တာဖြစ်တယ်ဟာလေလုယာဂျေဇုတင်တဲ့ကိုရောကျွန်တော်အမာယုတင်တဲ့သားကျွန်တော်ကိုတံပိုးဖြတ်ရင်ကျွန်တော်ဟာအဝိစုတ်ထက်မကပိုပြီးစိုးညစ်တဲ့ဘာတံပိုးမှမရှိတဲ့လူတွေပဲဖြစ်တယ်ဒါဝရအသက်မပြောနဲ့ဖျားဆိုတဲ့အသံကိုတော့ကြားထိုက်ဖို့ရင်မထိုက်တဲ့သူတွေဖြစ်တယ်မြေမောက်တော်တွေမှာတိုးဝင်ပြီးအဖေလို့ခေါ်ပြီးတော့ကိုယ်ကွယ်ချင်းမဖို့မပြောနဲ့အဝေးကြီးကတော့မျောကြည့်ဖို့ရင်မထိုက်တဲ့သူတွေဖြစ်တယ်တကယ်လို့သာကျွန်တော်အမာယုနဲ့ကျွန်တော်ကိုဆုံးဖြတ်ခဲ့ရင်ဒါပေမဲ့ဂျေဇုတော်ကဒီနေ့ကျွန်တော်ကိုကျွန်တော်အမာယုနဲ့မသတ်မှတ်ဘူးကိုရောအမာယုနဲ့သတ်မှတ်တာဖြစ်တယ်ကိုယ်တော်အမာယုနဲ့ကြည်ပြီးတံပိုးဖြတ်ခဲ့တာဖြစ်တယ်။ဂျေဇုတည်တယ်ဖေဟာ။ဒါကြောင့်မယင်းညမှာဝန်ခံပါလေ။ကျွန်ုပ်တဆွမ်းတယ်ဗျာဟာသခင်ထံပါစီကပဲဖြစ်တယ်။တကောတော်စုံလင်တဲ့ဂျေဇုတော်ကြောင့်သာဒီနေ့ဒီတရားတွေကိုကြော်ဖြတ်ပြီးတော့ဘဝမှာအမာယုတည်နဲ့ရှေ့ဆက်သွားလာနိုင်ခဲ့တာဖြစ်တဲ့အတွက်ဂျေဇုတော်ကိုချီးမွမ်းပါလေ။ရှိစေအသက်တာထဲမှာရခဲ့တဲ့အမာယုတ်တွေကိုမြင်တွေ့ခြင်းအပြင်စိတ်ပြတ်နေမဲ့အစားသတိထားဆင်ခြင်ပြီးတော့အသက်တာထဲမှာကိုမတိုက်နိုင်တဲ့မှုရာများကိုတတ်နိုင်တဲ့အရှင်လက်ကိုအပ်ပြီးတော့ကိုယ့်ကိုရှောက်ဖြေရှင်းကိုယ့်ကိုရှောက်ကြိုးစားရင်တလွဲကြီးပဲမားတဲ့အမားတွေကိုထက်ခါလဲလဲမကျွလွန်တော့ဘဲနဲ့တတ်နိုင်တဲ့အရှင်လက်ထဲမှာ ုံအပ်နံကကိုရောလမ်းပြတုံတင်ခြင်းနဲ့မှဝန်ခတ်တဲ့သောအသက်တာရည်ရည်ပြင်ဆင်ပေးပါအလုံးစုံကိုရောလက်တော်ဝဲအနံနဲ့ကိုရောတဲ့ကကိုရောအဖြစ်ကိုရောဖုလုံကသာဖြစ်စေပါချီမွန်ကိုကွယ်ပုံပိလျက်အမြင့်ဆုံးသောခရစ်တော်နာမ၌ဆုတောင်းဆက်ကအနံကိုကွယ်ကြပါ၏ဖျား